Welcome to the Voice of America in Burmese.
မနက်ကြမ်းပါရှင် VOA American တန်ကနေ2022ခုနှစ် November 29ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Light meter 1925 32နဲ့ Light meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ကြည့်ရှုနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်မအလေးမာကတောင်းဝန်ယူတင်ဆက်ပေးပါမယ်
။အရင်ကင်ကြပါစေခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာအမေရိကန်နိုင်ငံသားရဲ့အစိမ့်တောင်းဝန်ရှိသူတို့ရဲ့အာဆီယံ၄နိုင်ငံကြီးစဉ်တွင်မြန်မာဆီယနာသိမ်းပြီးနောက်ပိုင်းအခြေအနေတွေကိုလည်းထည့်သွင်းဆွေးနွေးမယ့်သတင်းနဲ့အတူမြန်မာနိုင်ငံမှာဂျပန်ပြည်သူတွေကိုရပ်ဖို့အာရှဥရောပခေါင်းဆောင်တွေကတိုက်တွန်းလိုက်တာ Omicron COVID ဗီဇာမျိုးကွဲတဲ့ပေါ်လာတာကြောင့်ကမ္ဘာတဝန်းနိုင်ငံတွေမှာလွတ်လပ်ကပ်ကပ်ဖြစ်နေကြတာဆားတဲ့သတင်းတွေနဲ့အတူမြန်မာဒေတာတွင်းနဲ့နိုင်ငံငါးသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိတော်ပြောပါမယ်ခင်ဗ
ျဟုတ်ကဲ့ပါရှင်အခုလောနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့မွန်ပြည်နယ်အတွင်းစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးမှုတရားမဲ့ပြစ်ခတ်မှုတွေကျူးလွန်နေရတဲ့ပတ်သက်ပြီး
အလေးစွဲလာတန်းတန်းလေအသေးကမကြီးတိုက်ဥပဒီ
ပဲဆိုရပြတဲ့ကျွန်တော်ကအခုကိလို့တိုက်တော့စီယုံတာကသူမင်းကိုနေဆောင်လိုက်တာပါနော်သူရဲ့ဘဝဖြစ်တည်မှုတွေကိုအတိအမှတ်ပြုပါ
တိုင်းရင်သားအခွင့်အရေးလေးလာတုံးတက်တူတူပြောသွားတာဖြစ်ပါတယ်ဒီအသားပြည့်စုံကိုတို့အတန်းစီစဉ်မှာတင်ဆက်ပေးသွားပါမယ်တခါ NUG ငွေတိုက်စာချုပ်တွေအယောင်အတွက်အပါအဝင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့တပတ်အတွင်းသတင်းစူးစီးမှုတွေနောက်ဥရောပမှာကိုဗစ်ကူးစက်မှုတွေပြန်မြင့်တက်နေတာဒီလိုနိုင်ငံတကာသတင်းတွေနဲ့ထိပ်တန်းရောက်သတင်းတွေဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်တိုင်ကမ္ဘာအစီအစဉ်စတာတွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပေးမှာပါ
COVID-19 ဗီဇာမျိုးကွဲအသစ်တွေကိုစောစောစီစီတည်အောင်စစ်ဆေးနိုင်တဲ့အဆင့်မြင့်စွမ်းရည်ရှိထားတာကြောင့်တန်ခတ်ခံနေရတယ်လို့တောင်အာဖရိကနိုင်ငံကစနေနေ့မှာပြောလိုက်ပါတယ်။တောင်အာဖရိကနိုင်ငံဟာကူးစက်ရောဂါပိုးဆိုင်ရာကမ္ဘာထိပ်တန်းကျွမ်းကျင်သူတို့နဲ့သိပ္ပံပညာရှင်တို့ရှိတဲ့နိုင်ငံဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ဗီဇာမျိုးကွဲအသစ်တွေစဖြစ်တဲ့အချိန်အစောပိုင်းမှာကတည်းကစစ်ဆေးတွေ့ရှိခဲ့ကြဘူးလားပါ။ Omicron COVID ဗီဇာမျိုးကွဲအသစ်ကိုလည်းကူးစက်ရောဂါပိုးဆိုင်ရာတောင်အာဖရိကကျွမ်းကျင်သူတွေကအရင်ဆုံးစစ်ဆေးတွေ့ရှိခဲ့တာဖြစ်ပြီးအဲဒီနောက်မှာဘယ်လ်ဂျီယံ၊ဘော့ဆွာနာ၊အစ္စရေး၊ဟောင်ကောင်စတဲ့နိုင်ငံနဲ့ဒေသတွေမှာကူးစက်သူတွေတွေ့ထားပါတယ်။နယ်သာလန်နိုင်ငံကိုရောက်လာတဲ့အာဖရိကခရီးသွားတွေထဲမှာ Omicron COVID ဗီဇာမျိုးကွဲကူးစက်ခံထားရသူအယောက်60ကျော်ပါတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။အဲဒီလူတွေမှာတကယ်ပဲ Omicron COVID မျိုးကွဲရှိမရှိထပ်ပြီးတော့စစ်ဆေးနေပါတယ်။ဂျာမနီနိုင်ငံကဒေသတစ်ခုမှာလည်းတောင်အာဖရိကကနေရောက်လာတဲ့ခရီးသည်တူစီမှာOmicron COVID မျိုးကွဲကူးစက်ခံထားရတဲ့အလားအလာစစ်ဆေးတွေ့ရှိထားတယ်လို့တာဝန်ရှိသူတူကဒီကနေ့ပြောပါရယ် Omicron COVID ဗီဇာမျိုးကွဲသစ်ဟာတခြားမျိုးကွဲတွေထက်ကူးစက်နှုန်းပိုမြန်နိုင်ပြီးစိုးရင်ရတဲ့ကိုရိုနာဗိုင်းရပ်စ်အဖြစ်သတ်မှတ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသောက်ကြာနေ့မှာကြေညာပြီးတဲ့နောက်ချက်ချင်းလိုပဲအာဖရိက9နိုင်ငံအာဖရိကနိုင်ငံ7နိုင်ငံထဲမှာခရီးသွားတွေပေါ်ကမ္ဘာနိုင်ငံတချို့ကပြည်ဝင်ခွင့်ပိတ်ပင်တာတွေချမှတ်ခဲ့ကြပါရယ်အဲဒီလိုပြည်ဝင်ပိတ်ပင်တာနဲ့ကန့်သတ်ချက်တွေကြောင့်တောင်အာဖရိကနိုင်ငံရဲ့ခီးသွွားလုပ်ငန်းနဲ့တခြားစီးပွားရေးကဏ္ဍတွေပေါ်ထိခိုက်လာနိုင်တဲ့အန်ဒရယ်ရှိနေပါတယ
်။တောင်အာဖရိကနဲ့ခြားအာဖရိကနိုင်ငံ9ခုကခီးသွွားတွေကိုအမေရိကန်ပြည်ဝင်ခွင့်ကန့်သတ်မယ်လို့သမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့ပါတယ်။အခုဒီနေ့လာနေ့မှာစပြီးကန့်သတ်ချက်အမိအသက်ဝင်ပါပါ။ကန့်သတ်ချက်မှာတော့အမေရိကန်နိုင်ငံသားတွေမဟုတ်သူတွေပဲအကျုံးဝင်ပြီးအမေရိကန်နိုင်ငံသားတွေနဲ့အမြဲတမ်းနေထိုင်ခွင့်ရထားသူတွေတော့အကျုံးမဝင်ပါဘူး။ကူးစက်မြန်လွန်နိုင်တဲ့ကိုဗစ်မျိုးကွဲသစ်တောင်အာဖရိကမှာတွေ့ခဲ့ပြီးနောက်တစ်နေ့မှာပဲဥရောပနဲ့ကမ္ဘာနိုင်ငံတချို့မှာလည်းခီးသွွားကန့်သတ်ချက်တွေလုပ်ပြီးအမေရိကမှာလည်းအခုကန့်သတ်ချက်ထွက်လာတာပါအခုလိုချိန်မှာအမေရိကန်ကိုလာမဲ့နိုင်ငံသားတွေနဲ့နေထိုင်ခွင့်ရတာသူတွေအနေနဲ့လည်းလိင်ပေါ်မတက်ခင်ကိုဗစ်ပိုးမရှိကြောင်းစစ်ဆေးချက်ရှိထားရပါမယ်ဒါကတခြားနိုင်ငံသားခီးသွွားတွေလည်းအမေရိကန်လာရင်ကိုဗစ်ပိုးရှိမရှိစစ်ဆေးရမယ်လိုအပ်ချက်ထဲမှာပါပါတယ်အခုလိုကန့်သတ်လိုက်တဲ့နိုင်ငံတွေထဲမှာတောင်အာဖရိကဘော့ဆွာနာ၊ဇင်ဘာဘွေ၊နမီးဘီးယား၊လီဆိုသို၊အက်စ်ဝါတနီ၊မိုဇမ်ဘစ်နဲ့မာလာဝီနိုင်ငံတွေလည်းပါဝင်ပါတယ်။ဒီပြည်ချုပ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဒီမျိုးကွဲသစ်ဟာစိုးရိမ်ရာကြောင်းနဲ့ Omicron လို့နာမည်ပေးထားကြောင်းကြေညာခဲ့အပြီးသမ္မတဘိုင်ဒန်အနေနဲ့ကျန်းမာရေးအကြံပေးရာရှိချုပ်ဒေါက်တာအန်သိုနီ ဖောက်စီ နဲ့ချက်ချင်းတိုင်ပင်ပြီးအခုလိုကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ COVID-19 ဗီဇမျိုးကွဲသစ် Omicron ပြန့်နှံ့ကူးစက်မှုကာကွယ်တားဆီးဖို့အတွက်ခရီးသည်ဝင်ခွင့်ပိတ်ပင်တဲ့နိုင်ငံတွေထဲမှာထိုင်း၊ဂျပန်၊ဩစတြေးလျ၊သီရိလင်္ကာ၊အိုမန်စတဲ့နိုင်ငံတွေလည်းပါဝင်လာပါတယ်။ ဘော့ဆွာနာ၊အက်ဆ်ဝတီနီ၊လီဆိုတို၊မာလာဝီ၊မိုဇမ်ဘစ်၊နမီးဘီးယား၊တောင်အာဖရိကနဲ့ဇင်ဘာဝေနိုင်ငံတွေကခီးသွားတွေကိုဒီဇင်ဘာလကစပြီးထိုင်းနိုင်ငံနဲ့ဝင်ရောက်ခွင့်ပိတ်ပင်လိုက်ပြီးလို့ထိုင်းဂျမားရေးသနားရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲတွင်အကြီးအကဲတာဝန်ရှိသူတူကပြောသွားပါတယ်။အလားတူဩစတြေးလျနိုင်ငံကလည်းတောင်အာဖရိကနိုင်ငံ၉နိုင်ငံကဩစတြေးလျနိုင်ငံသားမဟုတ်သူတွေကိုနိုင်ငံတွင်းဝင်ရောက်ခွင့်ပိတ်ပင်မယ်လို့ဒီကနေ့မှပဲကြေညာပါတယ်။အဲ့ဒီတောင်အာဖရိက၉နိုင်ငံကနေပြန်လာတဲ့ဩစတြေးလျနိုင်ငံသားတွေနဲ့မိသားစုဝင်တွေကတော့ဂျမားရေးတာဝန်ရှိသူတွေရဲ့စောင့်ကြည့်မှုအောက်မှာ၁၄ရက်ကြာတိကျခွဲနေထိုင်ကြမှာဖြစ်ပါတယ်။တောင်အာဖရိကဘော့ဆွာနာ၊အက်ဆ်ဝတီနီ၊ဇင်ဘာဝေ၊နမီးဘီးယားနဲ့လီဆိုတိုနိုင်ငံတွေကခီးတွေကိုဝင်ဝင်ပိတ်ပင်ကြောင်းဂျပန်နိုင်ငံကတောက်ချာနေမှာကြေညာခဲ့ပြီးတဲ့နောက်အဲ့ဒီစီးရင်ထဲမှာနောက်ထပ်အာဖရိက၃နိုင်ငံကိုလည်းဖြည့်ဆွတ်ထပ်တိုးထားပါတယ်။ကာတာလီကြောင်းလိုင်းကလည်းတောင်အာဖရိကဇင်ဘာဝေနဲ့မိုဇမ်ဘစ်နိုင်ငံတွေကခီးသွားတွေကိုပိတ်ပင်ကပ်တလိုက်တယ်လို့ဒီကနေ့မှပဲကြေညာလိုက်ပါတယ်
။အမေရိကန်မှာစမ်းသက်ဆဲကိုဗစ်ကုသဆေးတစ်မျိုးမက်ကုမ္ပဏီကထုတ်တာကထိရောက်မှုရှိပေမဲ့ကိုဝင်ဆောင်ကာလဆိုးကျိုးအတွက်ပြင်ပကျွမ်းကျင်သူအကြံတောင်းရအောင်ပဲလို့ကျန်းမာရေးတာဝန်ရှိသူတွေကဆိုနေပါတယ်။ကိုဝင်ဆောင်ကာလအတွင်းမိုးရွာပါပြဿနာနဲ့တခြားဆိုးကျိုးတွေပေါ်အကြံဉာဏ်တောင်းရမယ်လို့အမေရိကန်နိုင်ငံတည်တော်စုဆင့်ကျန်းမာရေးစီမံထိချုပ်သူတွေကဒီနေ့ပြောလိုက်တာပါ American FTA အစားအသောက်နဲ့ဆေးဝါးစီမံကုလသမဂ္ဂဌာနအနေနဲ့ရှေ့ပတ်မှာတခြားကျွမ်းကျင်သူပညာရှင်တွေကိုဖိတ်ထားတဲ့လူသိရှင်ကြားအစည်းအဝေးမတိုင်ခင်ဒီမတ်ကုမ္ပဏီရဲ့ COVID-19 ကုသဆေးပေါ်အခုလိုသုံးသပ်ချက်ထုတ်ပြန်လိုက်တာပါရှေ့ပတ်အင်ကာမှာလုပ်မဲ့အစည်းအဝေးထဲမှာဒီကုသဆေးရဲ့အန္တရာယ်ကင်းမှုနဲ့ထိရောက်မှုတွေကိုပြင်ပကျွမ်းကျင်ပညာရှင်တွေကဆွေးနွေးချိန်ဆအကြံပြုကြမှာဖြစ်ပေမဲ့နောက်ဆုံးအဆုံးဖြတ်ကိုတော့ FDA ကတည်တံ့ချပေးရမှာပါအခုလောလောဆယ်ထိတော့ FDA သိပ္ပံပညာရှင်တွေကသတိသားကိုအစိတ်ဖြစ်စေနိုင်တာနဲ့မိုးရွာပါပြဿနာတွေပါဝင်ဖြစ်နိုင်ခြင်းအန္တရာယ်များစွာကိုတရိတ်ဆန်တွေနဲ့လေ့လာမှုတွေတွေ့ရှိထားတယ်လို့ဆိုနေပါတယ်လာမယ့်အင်္ဂါနေ့အစည်းအဝေးထဲမှာတော့ဒီဆေးကိုကိုဝင်ဆောင်စဉ်လုံးဝမပေးသင့်ဘူးလားဒါမှမဟုတ်အန္တရာယ်ထက်ကောင်းကျိုးများစေမယ့်တသက်မမတ်ကိုဝင်ဆောင်တွေမှာပေးသင့်သလားဆိုတာကိုဒီကျွမ်းကျင်ပညာရှင်တွေကိုအတိအကျမေးမှာဖြစ်ပါတယ်ဒါပေမဲ့အခုလိုအန္တရာယ်ရှိနိုင်ခြေတွေ့ထားတာကြောင့်တော့ကလေးတွေကိုမပေးဖို့ Mark Company ဘက်ကလည်းသဘောတူထားပြီးလို့ FTA ကထုတ်ပြောထားပါတယ်ခင်ဗျာ
ဒီလိုရအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီကနေ့စနေညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ခရစ်တန်ဘရင့်ခ်ရဲ့အရှေ့တောင်အရှာဒေသနိုင်ငံစီစဉ်တွင်မြန်မာနိုင်ငံမှာအကြမ်းဖက်လူပြည့်တွေရပ်ဖို့လူသားစာနာမှုအကူအညီအကန့်အသတ်မရှိဘေးဝင်ပြူပိုးနဲ့မြန်မာဒီမိုကရေစီလမ်းကြောင်းပြန်လည်တည်ဆောက်ဖို့မြန်မာစစ်ဆေးရကိုဖိအားပေးရင်းနည်းလမ်းတွေကိုဆွေးနွေးဖို့လည်းပါဝင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့တောက်ကြာနေထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ဒေသဝန်ကြီးခရစ်တန်ဘရင့်ခ်ဟာအင်ဒိုနီးရှားမလေးရှားစင်ကာပူနဲ့ထိုင်းနိုင်ငံတွေကိုနိုဝင်ဘာလ28ရက်ဒီကနေ့ကနေဒီဇင်ဘာလ4ရက်နေ့ထိသွားအောင်မှာဖြစ်ပါတယ်ဒီကြီးစင်နဲ့မှာလက်ရှိအာဆီယံလက်ကျောက်ကထကမ္ဘောဒီးယားနိုင်ငံကိုသွားဖို့တော့မပါပါဘူးကမ္ဘောဒီးယားနိုင်ငံဟာတရုတ်နိုင်ငံနဲ့ပိုပြီးနီးစပ်တဲ့ဆက်ဆံရေးရှိထားတဲ့နိုင်ငံမှာခီးစင်တွင်ဆက်ဆံရနိုင်ငံတွေကအကြီးအကျယ်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဒေသတွင်ဒီမိုကရေစီရေးနဲ့လူ့ခွင့်ရေးဆိုင်ရာရင်ဆိုင်နေရတဲ့အခြေအနေတွေဥပဒေသည့်ပြောင်းလဲမှုတက်ဖြတ်ရေးမှာပူးပေါင်းဆောင်မှုမြင့်တင်ရေးတို့ကိုဆွေးနွေးဖို့ရှိတာနဲ့အတူမြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးနောက်ပိုင်းလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းဆွေးနွေးဖို့စီစဉ်ထားတာပါအမေရိကန်နဲ့မော်မီနိုင်ငံ၆နိုင်ငံကမြန်မာနိုင်ငံမှာစစ်တပ်ကအကြမ်းဖက်လူရဲတွေကျူးလွန်နေတာလူခွင့်ရေးချိုးဖောက်နေတာတွေကိုရပ်ပစ်ဖို့တောင်းဆိုခဲ့တဲ့တနေ့တည်းမှာပဲလက်ထောက်နိုင်ငံခြားရေးဝန်ကြီးခီးစင်ရဲ့ထုတ်ပြန်ချက်ထွက်လာတာပါ။အဲ့ဒီထုတ်ပြန်ချက်ဟာမြန်မာပြည်သူမျိုးကိုဝန်ရောက်ဆွတ်ဖက်တဲ့ပက်လိုက်တဲ့နိုင်ငံရေးဥပဒေချက်ရှိတဲ့ထုတ်ပြန်ချက်ဖြစ်တယ်ဆိုပြီးပြင်းထန်စွာကန့်ကွက်တယ်လို့စစ်ကောင်စီကဒီကနေ့မှပဲတုံ့ပြန်ထားပါတယ
်။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့နဲ့အာရှနဲ့ဥရောပနိုင်ငံ50ကျော်ကခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာပါဝင်ပတ်သက်နေတဲ့စုဖွဲ့အားလုံးနေနဲ့အကြမ်းဖက်မှုတွေရပ်ချဖို့မြန်မာစစ်ကောင်စီခေါင်းဆောင်တက်ခွင့်မရတဲ့အာရှဥရောပ SM ထိပ်သီးအစည်းအဝေးကနေပြီးအခုလိုထုတ်ပြန်တာဖြစ်တယ်လို့မတရားဖက်စီထိန်းသိမ်းထားသူတွေကိုပြန်လွှတ်ဖို့လဲစစ်ကောင်စီကိုတောင်းဆိုထားပါတယ်။လက်ရှိအာဆီယံလက်ချောက်ကထကမ္ဘောဒီးယားနိုင်ငံကဦးစီးပြီးတော့အင်တာနက်ကတဆင့်နိုဝင်ဘာ25ကစတင်ပြီးနှစ်ရက်ကြာလုပ်တဲ့ဒီထိပ်သီးပွဲမှာမြန်မာစစ်အာဏာသိမ်းပြီးအကျတဲဖြစ်လာနေတာတွေကိုဆွေးနွေးကြကြပါတယ်။မြန်မာနိုင်ငံအပြင်တာလီဘန်အုပ်စိုးတဲ့အာဖဂန်နစ္စတန်အခြေတဲကိစ္စကိုပါဆွေးနွေးပြီးနှစ်နိုင်ငံလုံးမှာလူသားချင်းစာနာအကူအညီပေးရေးတွေမပိတ်ပင်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ မြန်မာစစ်ကောင်စီအနေနဲ့အာဆီယံထိပ်သီးဆွေးနွေးပွဲတရုတ်အာဆီယံထိပ်သီးဆွေးနွေးပွဲတွေမှာတက်ရောက်ခွင့်မရခဲ့သလိုအခုအရှေ့ဥရောပအဆမ်ထိပ်သီးဆွေးနွေးပွဲမှာလည်းတက်ရောက်ခွင့်မရခဲ့ပါဘူး။ဒါအပြင်ကိုဗစ်ကာကွယ်ဆေးညီမျှရဲ့ပူးပေါင်းဆောင်ရွက်ချက်ကိုလည်းထိပ်သီးစည်းဝေးပြီးထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်ခင
်ဗျ။ဆီယနာဒိငယ်ရဲ့ဖေဖော်ဝါရီလရက်နေ့ကနေဒီကနေ့နိုဝင်ဘာလ28ရက်နေ့ထိဆိုရင်ဖြစ်ရမျိုးမျိုးအတွင်းစစ်တပ်ရဲနဲ့စာရဖစစ်ထောက်လမ်းရေးတွေရဲ့လက်ချက်ကြောင့်တည်ဆုံရသူပေါင်း1295ယောက်ရှိသွားပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးကြေးသားများကကိုယ်စီဆောက်ရှောက်ရေးအသင်း ABB ကပြောပါတယ်။လက်ရှိမှာဖမ်းဆီးခံရသူပေါင်း1595ယောက်ရှိပြီးပြစ်ဒဏ်ချခံထားရသူက341ယောက်ရှိပြီးတော့အဲဒီအထက်မှာကလေးငယ်နှူးအပါအဝင်34ယောက်ကိုတည်ဒဏ်ချမှတ်ထားတယ်လို့လည်း ABB ကပြောပါတယ်။ဒီအခြေအတွက်အားလုံးဟာ ABB ကလလန်းမီတလောက်ကောက်ယူစုဆောင်းအတည်ပြုထားတဲ့အခြေလက်တွေဖြစ်ပြီးအမှန်တကယ်အခြေအတွက်ကိုအတည်ပြုသွားရအောင်မယ်လို့လည်း ABB ကပြောပါတယ်။စစ်ကောင်စီကတော့ ABB ကပြောတဲ့တည်ဆုံးမှုအခြေအတွက်ဟာလုံးကျန်ချဲ့ကားထားတာပဲလို့တုံ့ပြန်ထားပါတယ်။စစ်တပ်ကအနာဒိနာ10လပြည့်လို့ညီပါရှိလာပေမဲ့ဆီယနာဒိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကတော့ကြိုကြားလို့ဆက်ရှိနေသေးပါ။နိုဝင်ဘာလ25ရက်နေ့ကရန်ကုန်မြို့မြမပလာဇာထဲမှာလူငယ်တို့ချို့ဆန္ဒပြတာကိုပလာဇာလုံးရုံးဝန်ထမ်းတွေကအတင်းဝင်ရောက်ဖမ်းဆီးခဲ့တဲ့ပေါ်ဝေဖန်ပစ်တင်တာတွေကြုံရပြီးတဲ့နောက်ပလာဇာအတွင်းကစိုင်းများပြားပိတ်ထားတယ်လို့အရင်ကနေ့စဉ်လူစီကားနေခဲ့တဲ့မြမပလာဇာလုံးဝ၆ကတ်နေခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။အချင်းပြပြီးနောက်ပြက်နိုဝင်ဘာလ26ရက်နေ့မှာပထမနေ့ကဖြစ်ရတဲ့တောင်းမှန်ကြောင်းနဲ့အဲ့ဒီဖြစ်ရတဲ့ဒါဝန်ရှိသူတွေအားလုံးကိုအလုတ်ကထုတ်ပြလိုက်ပြီးဖြစ်တဲ့အကြောင်းမြန်မာဘလာဇာအုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။တောင်ကိုရီးယားစစ်အနာရှင်ဟောင်းရဲ့ဇနီးကသူ့ခင်ပွန်းလက်အောက်တီတူတွေအနာတရဖြစ်ခဲ့ရတာအတွက်တောင်းပန်လိုက်ပါတယ်။1989ခုနှစ်စစ်အနာသိမ်းမှုမှာဦးဆောင်သူတမရဟောင်းချန်တူဝမ်ရဲ့ဒီနေ့အသုဘခန္ဓာမှာဇနီးတဲ့လီဆွန်ဂျာကသူ့ခင်ပွန်းရဲ့ရက်ဆက်တဲ့အုပ်ချုပ်မှုအောက်နာကျင်တန်ရာအမာရွတ်ကျန်ခဲ့တာတွေအတွက်မိသားစုကိုစားတောင်းပန်ပါတယ်လို့ပြောလိုက်တာပါအသက်60အရွယ်နဲ့အင်္ဂါနေ့တုန်းကကွယ်လင်ခဲ့သူသမရဟောင်းချန်တူဝမ်ကိုဆိုးမျိုးကဆင်းရဲတခုမှအတုပခန္ဓာလောက်ရမှာဆွေမျိုးတွေအရင်လွတ်ဖို့ကံပြဟောင်းတွေထရောက်ခဲ့ပြီးအဲ့ဒီမှာဇနီးဖြစ်သူလီကတောင်းပန်စကားဆိုခဲ့တာပါသမရချန်တူဝမ်ဟာသမရဖြစ်တဲ့မြန်မာနိုင်ငံကို1983ခုနှစ်ကလာရောက်ခဲ့ပြီးမြန်မာအာဇာနည်ဗိမ္မာန်မှာမြောက်ကိုရီးယားရဲ့လုပ်ချက်မှုခံခဲ့ရပူပါတယ်အဲ့ဒီမှာသူဟာကက်သီလွတ်သွားခဲ့ပေမဲ့လုတ်ကျန်ပုံခွဲမှုကြောင့်တောင်ကိုရီးယားဝန်ကြီးတွေပါဝင်တောင်ကိုရီးယားအရာရှိပေါင်း20ကျော်ပြေဆုံးခဲ့ရပါတယ်ချန်တူဝမ်ဟာ1962ခုနှစ်တည်းကအုပ်ချုပ်လာတဲ့အရင်ဆက်နာရှင်ဗိုလ်ချုပ်ကြီးပတ်ချုံဟီကိုသူ့စစ်ထောက်လိုင်းရဲ့အကြီးအကဲကလုတ်ကျန်ခဲ့ပြီးနှစ်လကြာမှကြီးတဲ့ဗိုလ်ချုပ်ဆင်နဲ့အနာသိမ့်ခဲ့ပါတယ်နောက်တစ်နှစ်မှာတော့ဒီမိုကရေစီဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းခဲ့ပါတယ်ခင
်ထိတ်တန်းရောက်တဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုကိုကြော်ကြော်သိမ်းနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးအင်ဒိုနီးရှားပါတိတ်တဲ့ထုတ်သူတွေဟာလက်မှုဒီကိုတဘာဝဆေးစုအဖြစ်အသုံးပြုတဲ့အကြောင်းနဲ့စာချင်ပါတယ်အင်ဒိုနီးရှားနိုင်ငံကပါတိတ်ထုတ်လုပ်သူတွေဟာလက်မှုပင်ကထွက်တဲ့ပစ္စည်းတွေအသုံးပြုပြီးအဝိအထည်တွေဆေးစုဖို့လှုပ်လာပါတယ်နိုင်ငံအလဲပိုင်းမှာအများအပြားပေါက်ရောက်နေတဲ့လက်မှုတော်တွေထဲမှာကျွေကျနေတဲ့လက်မှုဒီတွေကိုလိုက်ောက်ပြီးစိုးစိအဖြစ်ထုတ်လို့အသုံးပြုတာပါရိုက်တာသတင်းကိုအခြေခံပြီးနားလောင်ကတင်ပြထားပါတယ
်အင်ဒိုနီးရှားပါတိတ်ထဲတွေကိုဆေးဆိုးဖို့လုံမှုဗီးတွေကိုစပြီးတော့အသုံးပြုသူတယောက်ကတော့အင်ဒိုနီးရှားနိုင်ငံသားဆူဒီကင်လို့ခေါ်တဲ့စိုးစိထုတ်လို့သူပါနိုင်ငံလေပိုင်းမှာအများပြပေါက်ရောက်နေတဲ့လုံမှုတော်တွေထဲကရတဲ့လုံမှုဗီးတွေနဲ့ပါတိတ်စိုးစိတွေကိုထုတ်လို့တာဖြစ်ပါတယ်အင်ဒိုနီးရှားပါတိတ်တွေဟာသူ့ရဲ့လှပတဲ့အစင်းကြောင့်နာမည်ကျော်ကြသလိုအင်ဒိုနီးရှားပါတိတ်တွေကိုအမျိုးသမီးဖို့အထယ်တွေမှာသာမကအမျိုးသားဖို့ရှိုင်းကြီးအဖြစ်နဲ့လဲချော်လို့ဝတ်ဆင်ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့၄နှစ်လောက်ကစပြီးတော့ဆိုဒီကင်းနဲ့အဖွဲ့ကဓာတုဆိုးဆေးတွေနေရာမှာပါတိတ်တဘာဝဆိုးဆေးတွေနဲ့အစားထိုးအသုံးပြုလာတာဖြစ်ပါတယ်။လူမှုသီးတွေနဲ့ထုတ်လုပ်ထားတဲ့ဆိုးဆေးကအကုန်အကျလဲသက်သာသလိုတဘာဝပတ်ဝန်းကျင်ကိုပါအထောက်အကူပြုပြီးငွေကြေးအရလည်းအကျိုးအမြတ်ပေါ်များတယ်လို့ဆိုဒီကင်းကပြောပါတယ်
။ပါခပါနာအလမီတိုဆမ်ဘီလ
်လူမှုတော်တွေကိုထိန်းသိမ်းတဲ့အနေနဲ့သူအလိုလိုကြွေကြတဲ့အသီးကိုပဲတဘာဝစိုးစေးအဖြစ်အသုံးပြုပါတယ်စိုးစေးရဖို့ဆိုပြီးတော့အပင်ကိုခုတ်လိုက်တာမျိုးမလုပ်ပါဘူ
းအင်ဒိုနီးရှားတဘာဝပတ်ဝန်းကျင်အတွက်လူမှုရောတွေရဲ့အခမ်းအနားကတိတ်ကိုအေးပါပါတယ်ဆူနာမီရေလိုင်းကြီးတွေကိုလူမှုတော်တွေကကာကွယ်ပေးသလိုငါးနဲ့ကနန်းလိုရင်းနေသတ္တဝါတွေရှင်သန်ပေါက်ဖွာရနေရလဲဖြစ်ပါတယ်ဒါအပြင်ကမ္ဘာပုံနှိမ်မှုဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဒဏ်ငွေတွေကိုလည်းအပူပိုင်းတစ်တော်တွေစိတ်ညစ်တော်တွေထက်လူမှုရောတွေကထိရောက်စွာစုပ်ယူတိုးလောင်ထားနိုင်ပါတယ်တဘာဝဆူဆေးကသားတို့ဆူဆေးတွေလောက်အယောင်မကြွပါပဲပိုးပြီးတော့ရေရှည်ခံတယ်လို့လူမှုရောစီဝကေဟပညာရှင်အဲရဝင်းအာလီကပြောပါတယ်။ကမ္ဘာတဘာဝပတ်ဝန်းကျင်အတွက်လည်းအကျိုးများစေသလိုနောက်မှစီဝရေးအတွက်ပိုကောင်းမယ်လို့လည်းထောက်ပြပါတယ်
။ပမင်နတ်ပဝါနာအလာမီပွန်း
တဘာဝဆူဆေးကိုလူကြိုက်များလာပါတယ်။
Now be wing we a lane, wing we miare, lula danzarigale, synthetic datu suze de, tabawa suze ne don't have a terrigo, we are, obi gongujara, triabal.
Pate tabawa suze terri, piata, tare, piacampanche, eating badriatigale, tabawa suze don't a terri at tampoga, synthetic datu suze a terri te, nasa don't salat zibo yare, look yore, so they can tread out that thing of the
apple.
I think on our yard, the bar Susie, Pion Dong Rega Suin, Chino when we do la Vido, Susie, Yon Dule, Pugonavare.
The bar Susie Yabo, a chamber baby or look on Yare, so we may Trollare Yalaga, they gone at Dre, Lower Ranet, Damare Lule, Susie Tolo do, so they can up your valley.
နောက်တော့ပြတော်ရဖြစ်ပါတယ်အခုတစ်ခါမှာတော့နိုင်ငံတော်မြန်မာနိုင်ငံတော်လူ့အခွင့်အရေးချင်းတွေကိုတင်ဆက်ပေးနေတဲ့အတွက်အသံစီစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့မွန်ပြည်နယ်အတွင်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကတရားမဲ့ဖမ်းဆီးမှုတပ်ဖြတ်မှုတွေကျူးလွန်နေတဲ့အကြောင်းနားဆင်ရမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒေါ်တာသတ်စင်ဖော့ကတ်စီဇန်ကနေကျေးဇူးလိုက်ပါတယ်ဒီစီစဉ်ကိုဖောင်ဒေးရှင်းဟီရွန်တဲကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မွန်ပြည်နယ်မှာစစ်ကောင်စီရဲ့တပ်ဖွဲ့ဝင်တွေကလူ့အခွင့်အရေးချိုးဖောက်ပြီးမတရားဖမ်းဆီးမှုတပ်ဖြတ်မှုတွေကိုဆက်လက်ကျူး အပြုမူလည်းဖြစ်ပါတယ်။ဒီဆောင်မှာအပြည့်စုံကိုဒိုးတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ Moon News Agency ကဆက်လက်တင်ဆက်ပေးသွားမှာပ
ါ
။ကျမမောင်လေးရဲ့အလောင်းကိုကျမဖွင့်ကြည့်ခဲ့တယ်။တနက်တန်ရ၅ချက်ထိထားတယ်။ရင်ဘက်မှာလည်းထိထားတယ်။အမှုဖွေရင်လည်းပါသူမှလည်းမဖွေပါဘူးကို့မျိုးမှကောင်းကောင်းအတုပချခြင်းလို့အလောင်းသွားတောင်းတာရဲကမပေးဘူးရေမျိုးပရိဟိတဖွဲ့စီစဉ်တဲ့တကြိုဖို့တောင်းဆိုတာလည်းသူတို့မပေးဘူးအတုပချဖို့အနာပိုင်ဘက်ကအလောင်းစီစဉ်ထားပြီးသားဒါပေမဲ့ကောင်းကြစိတ်အလောင်းကျမတို့ကငွေရှင်းပေးခဲ့ရတယ
်မောင်ရဲနိုင်ဦးရဲ့အမဖြစ်သူကပြောပြခဲ့တာပါဒေဆုံးသွားတဲ့အသက်28နှစ်အရွယ်မောင်ရဲနိုင်ဦးကစက်တင်ဘာလ28ရက်နေ့ကရေးမြုပ်ချောင်းတောင်ကရာပေါ်မှာတရားကိတ်လုံခြုံရေးအဖွဲ့ရဲ့ဖြတ်သက်ခံခဲ့ရတာသူကထိုင်းနိုင်ငံမှာအလောလောကန်နေစဉ်စကားအပြောအဆိုပုံမှန်မဟုတ်တော့ပဲစိတ်ဝေဒနာခံစားနေရတဲ့အတွက်ကြောင့်မိဘဆွေမျိုးတို့ရှိတဲ့မွန်ပြည်နယ်ရေးမြုပ်နယ်တောင်ပိုင်းမှာရှိတဲ့ခေါ်ဆန်မျိုးမှာဆွေကူတာခံယူဖို့အတွက်စက်တင်ဘာလ25ရက်နေ့ကပြန်လာခဲ့တာဖြစ်ပါတယ်
သူကစိတ်ဝေဒနာခံစားနေရတာစေကူတာဖို့အတွက်ပြန်ခေါ်လာတာတရက်နှစ်ရက်ဆိုရင်ဖုန်းကြည့်ဖို့ပို့ပဲအဲ့ဒီနေ့ကသူကိုရဝယ်မယ်ဆိုပြီးအိမ်ကနေမနက်9နာရီလောက်မှထွက်သွားတာသူ့စီမှာလက်ကင်ဖုန်းတစ်လုံးနဲ့ဖက်ပုံတင်ပဲပါသွားတယ်ခေါ်စာကနေရေးမျိုးအထိလမ်းလျှောက်သွားတယ်ဆိုတာမြင်တဲ့လူတွေကပြောပြမှသိရတယ်
အိမ်ထဲကတရားလုံခြုံရေးအဖွဲ့ကလူတဦးကိုစစ်ဆေးမေးမြန်းပြီးရိုက်နှက်တန်နဲ့ငိုယိုတန်ကိုကြားမိတယ်လို့တရားနီးမှာရှိတဲ့အမိမဖော်လိုတဲ့ဒီသူတဦးကပြောပါတယ်။မျက်မြင်သက်သေရဲ့ပြောပြချက်တွေကိုသူအမအပြန်ပြောပြထားတာကတော့
သူ့ကိုလူတဦးကဝိုင်းရိုက်တော့ပြေးတယ်ပေါ့ပြေးတော့တနက်နဲ့ပြစ်တယ်ငါးချက်တောင်မှသူ့စီမှာမှတ်ပုံတင်နဲ့ဖုံးမဲ့ပါသွားတယ်။ဘာလဲနဲ့မှလည်းမပါဘူး။ကျမမောင်လေးချောင်းတောင်တရားမှပြစ်ဒတ်ခံရလို့ဒေတော်ပြီဆိုတာရဲကလာကြောင်းကြတယ်
။အခုလုံစိတ်ကြမ်းမှရေမကောင်းသူတဦးအသက်ခံလိုက်ရတဲ့သတင်းတွေကမုံပြင်းနေမှာတော့လူပြောများခဲ့ပါတယ်။အာနာပိုင်တွေတက်ကထုတ်ပြန်ထားတဲ့သတင်းအရာကတော့သူတို့လုံခြုံရေးကိတ်တာဝန်ရှိသူတွေစစ်ဆေးနေချိန်မှာလှည့်ပြေးလို့တနက်နဲ့ပြစ်တယ်လို့ရေးသားဖော်ပြခဲ့တဲ့အပြင်အဲ့ဒီကောင်လေးရဲ့ကြောပိုအိတ်မှာကိုလုံးကြီးတနက်တလက်ပါတယ်လို့လည်းရေးသားဖော်ပြထားတာရှိပါတယ်။ဒါပေမဲ့တရားနာမှာရှိတဲ့နေအိမ်တက္ကစီတမားတွေရဲ့ပြောပြချက်အရရဲနိုင်ဦးရဲ့အသက်ခံရတဲ့နေ့ကတော့ဖမ်းဆီးပြီးလက်ထိုက်ခတ်ပြီးမှတက်လိုက်တယ်လို့ပြောကြပါတယ်။ပြီးတော့သူစီမှာဖုံးတလုံးနဲ့မှတ်ပုံတင်တစ်ခုပဲပါလာတယ်လို့ပြောကြပါတယ်။ချောင်းနံကရာပေါ်မှာအနာသိန်းကြီးတဲ့နောက်ပိုင်းမှာရဲတွေကလုံခြုံရေးယူထားပေမဲ့နောက်ပိုင်းမှာတော့စစ်သားတွေပါဝင်လာကြပါတယ်။စက်တင်ဘာလတတိယပတ်အတွင်းညနေပိုင်းကရာပေါ်မှာပုံကွဲမှုဖြစ်ပေါ်ခဲ့ပြီးလုံခြုံရေးတွေပုံမှုတင်းကျပ်ထားပါတယ်။ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ကိုလက်ပြပုံဖြစ်တိုက်ခတ်ခဲ့တာကြောင့်ပြစ်တတ်ခဲ့တယ်လို့ပြောကြားခဲ့ပေမဲ့ရဲမျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကတော့အဆိုပါအမျိုးသားဟာပြည်ထောင်ပွဲဝင်မဟုတ်ပဲအယတ္တဖြစ်ကြောင်ပြောဆိုထားပါတယ်။ဒီကြားပေါ်မှာအောက်ကလက်လက်တော်ကစံငယ်သားချိန်မှာမောင်ပြေခဲ့တဲ့အတွက်ကြောင့်လူတအူးအသက်ခံလိုက်ရပါတယ်။ မွေးစေဝတရင်ရရှိခါတယ်လို့စံငယ်သားရာဖြစ်ပြီးအဲ့ဒီစံငယ်ထဲမှာမွေးစေဝတွေ့တယ်လို့လည်းရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ချောင်းတော်ကြရဟာရေမြို့နဲ့မြောက်ပိုင်းမှာရှိတဲ့ကြေးရွာပေါင်း50နီးပါးတွားလာလွယ်ကူစေဖို့အတွက်ဆက်သွယ်ထားတဲ့သရတဆင်ဖြစ်ပြီးဥယျာဉ်ခြံတွေတွားတဲ့လူတွေကတရော်နဲ့တရော်ကူလူတွားလာဖို့အတွက်နေ့စဉ်အသုံးပြုနေရတဲ့သရတဆင်ဖြစ်ပါတယ်။ ဒါအပြင်မွန်ပြည်နယ်နဲ့တနင်္လာရီတိုင်းဒေသကြီးကိုဆက်သွယ်ထားတဲ့ယထာဇန်လန်တရာလည်းဖြစ်တဲ့အတကြောင့်နေ့စဉ်အသုံးပြုနေကြတဲ့သရတဆင်ဖြစ်ပြီးသရဖြတ်တန်းခါကိုတော့ပေးဆောင်ရပါတယ်။သရကိုညှက်ရှိနိုင်ရီကနေမနေ့9နာရီခွဲအထိပိတ်ထားပါတယ်။နည်းနည်းမှောင်ချင်ရလာပြီဆိုရင်တော့စစ်ဆေးမေးမြန်းလာတွေရှိပြီးမတင်ကစရာလူတွေကိုတော့ဖမ်းဆီးစစ်ဆေးတာမျိုးရှိတယ်လို့သရနာကပြည်သူတွေကပြော
အဲ့ဒီကြမ်းမှာဆစ်ဆစ်မှုတွေရှိတယ်ပေါ့နော်။ရဲလို့ရစစ်တာတွေရောပဲ။ကားလို့စစ်တယ်၊စိန်ကဲလို့စစ်တယ်။အဓိကသူတို့ဘာကိုစစ်လဲဆိုတာလဲကိုယ်လည်းနားမလည်ဘူး။အနာကသူတို့လက်ထဲမှာဆိုတော့သူတို့ဘာလည်းငိန်ခံနေတာပေါ့။ကိုယ်ကသူတို့လက်အောက်ကဒီသူတွေဖြစ်နေတယ်ဆိုတော့
လက်ရှိအချိန်ထိကြားပေါ်မှာဖမ်းဆီးခံရတဲ့လူတွေ9ဦးရှိပြီးသေဆုံးသူ2ဦးအထိရှိခဲ့ပါတယ်။ညမထရအမိုက်ကတော့မွန်ပြည်နယ်ဆယ်မြို့နယ်မှာဆက်လက်ထုတ်ပြန်ထားဆဲရှိပါတယ်။အနာသိမ့်ပြီးတဲ့နောက်ပိုင်းမွန်ပြည်နယ်အတွင်းမှာလည်းလူခွင့်ရေးချိုးဖောက်မှုတွေဆက်တိုက်ဖြစ်ပေါ်နေပြီးအဲ့ဒီအပေါ်မှာတရားမျှတမှုတစ်စုံတစ်ရာမှမရရှိခဲ့တဲ့အပြင်ခံရတဲ့လူကခံနေရပြီးကျူးလွန်တဲ့လူတွေကကျူးလွန်မှုတွေဆက်လက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မွန်ပြည်နယ်အပါအဝင်နိုင်ငံတော်ဘက်မှလည်းလူခွင့်ရေးဆိုတဲ့စကားလုံးဟာတစ်ဖြည်းဖြည်းနဲ့မှေးမှိန်လာသလိုတာမန်ပြည်သူတွေတစ်နေ့လောက်တစ်နေ့စာပြည်သူတွေအတွက်အလောက်ကိုင်းခွေလန်နေပါသွားတာကိုတွေ့ရှိလာခဲ့ပါတယ်။ဒီလိုအလောက်ကန်ခွေလန်နေပါလာတဲ့အတွက်ကြောင့်နောက်ဆက်တွဲအနေနဲ့ကစောင့်နေခက်ခဲလာပါတယ်။လက်ရှိအနေအထားမှာတော့မွန်ပြည်နယ်ဒေသတချို့မှာဆိုရင်မိမိရဲ့ကိုယ်ပိုင်လုပ်ငန်းဖြစ်တဲ့ရာဘာအစိချစ်ဖို့အတွက်ထောက်ခံစာလုပ်ပြီးမှသွားရတဲ့အသည့်အခွင့်အရေးတွေဆုံးရှုံးနေတယ်လို့ဒေသခံတွေကဆိုပါတယ
်။အမနီအကွာဘော့တင်းအမနီအကွာဘော့တင်းထောက်ခံစာဘော့ဖြစ်ပါရင်က
အမားတို့မျိုးနဲ့မှာဆိုရင်အစိချစ်ဖို့တောင်ထောက်ခံစာလုပ်နေရတယ်။ထောက်ခံစာမပါရင်သွားလို့မရဘူး။ကိုချုံကိုသွားအောင်မှာပဲလွတ်လပ်သွားလို့မရတဲ့အနေအထားမှာရှိနေ
လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေအရဆိုရင်ပြည်မှုတစ်ခုကျူးလွန်ရင်ကျူးလွန်တဲ့သူနဲ့ကျူးလွန်ခံရတဲ့သူရှင်လိုက်ရင်ကျူးလွန်ခံရတဲ့သူပြည်သူလူထုတွေကသာနှိမ့်နှံမှုတွေနဲ့ပြည့်နှက်နေပါတယ်
အခုဖြစ်နေတဲ့ပုံအရဆိုရင်ကျူးလွန်တဲ့သူကအာဏာရရတယ်ကျူးလွန်ခံရတဲ့လူကပြည်သူတွေဖြစ်နေတာဖြစ်လာရင်ဘသူ့ကိုတိုင်းလို့တိုင်းရမယ်လဲဟုတ်မသိဘူးကိုတိကိုခံအဲ့လိုမျိုးဖြစ်နေရပြည်သူတွေကမြေစာပဲဖြစ်နေရတယ်။ဘယ်ဘက်ကကြည့်ကြည့်အခွင့်အရေးချိုးဖောက်ခံနေရတယ်ပေါ့လေ
။လက်ရှိအနေအထားမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးလေလာတုံးတက်သူတွေကတော
့
အနာရထားတဲ့သူကပြည်သူတွေကိုညှဉ်းပန်းနှိပ်စက်နေတာမျိုးမဖြစ်သင့်ဘူးပေါ့နော်။အခုဖြစ်နေတဲ့ပုံကအနာရထားတဲ့သူတွေကပဲပြည်သူရဲ့အခွင့်အရေးကိုပြန်ပြီးချိုးဖောက်နေတယ်ဆိုတော့ဒီလိုလူတွေအာဏာရထားတာသိတော်သလားကျမတို့ကံကျမကိုသူတို့လက်ထဲအပ်ထားသိသေးသလားစဉ်းစားသိနေပြီလို့ကျမပြောချင်တယ်
။တိုင်းရင်းသားအခွင့်အရေးနဲ့ပတ်သက်ပြီးတော့လေလာတုံးသက်သူတို့ကလည်
းအလေးစွဲလာတန်တန်လေအသေးကမကင်းတိုင်းအူကဒီ
အဲဆိုရတဲ့တက်ကျွန်တော်ကဟိုအခုကိလို့တာတိုက်တော့စီယုံတာကသူကိုလေးစားနိုင်တာပါနော်သူရဲ့ဘဝဖြစ်တည်မှုတွေကိုအသိမှတ်ပြုပါချိုးဖောက်မှုတွေကိုရပ်တန့်ပါ
ကိုရဲနိုင်ဦးတို့မိသားစုဝင်တွေကသူတို့လိုအဖြစ်မျိုးနောက်လူတွေမဖြစ်အောင်လူခွင့်ရေးလှောက်ရှားသူတွေအနေနဲ့ပူးပေါင်းပါဝင်ဆောင်ရွက်ပေးလိုကြပါတယ
်။အခုလိုအလောင်းပြတ်မရတဲ့အပြင်တချို့စရိုက်ပါပေးလိုက်ရတာမျိုးကတရားမျှတမှုရှိဘူးလေ။ဒီလိုအမှုမျိုးနောက်ထပ်မဖြစ်အောင်လူခွင့်ရေးတွေကိုအလေးထားဖို့လိုပါတယ်။ဒီလိုခွင့်ရေးချိုးဖောက်ခံရသူတွေညော့နေအောင်လူခွင့်ရေးလှောက်ရှားသူတွေပူးပေါင်းပါဝင်ဆောင်ရွက်ပေးဖို့တောင်းဆိုပါတယ်။
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒေါက်တာဖွဲ့သားတွေကမျှဝေပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်ကိုထည့်သွင်းအသုံးပြုထားပါဘူး။ဒေါက်တာပတ်စင်တန်လှပ်အစီအစဉ်ကိုဒေါက်တာရဲ့ Facebook စာမျက်နှာ SoundCloud YouTube အိုင်ဂျန်လုံးကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တင်ငွေနေနေမနဲ့6နာရီကနေ8နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Foundation Hero တွေကတင်ဆက်တာဖြစ်ပါတယ်။ဒီတန်စီစဉ်ကိုနားဆင်ကြည့်ရတဲ့ကျေးဇူးတင်ပါတယ်ရှင်။
Frontier မြန်မာဝိုင်းဒေါ်သားတွေတင်ဆက်ထားတဲ့ဒီတန်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်
။ VOA American တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။သူတို့ဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web လိပ်စာပေါ်မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
ဗီဒီယိုကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေနဲ့တပတ်အတွင်းသတင်းစူးစီးမှုတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့စနေနေ့ညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Democracy လူအခွင့်အရေးနဲ့ခစ်ပြိုင်ကပအစီအစဉ်ကိုတင်ဆက်ပေးမှာပါ။ပဋိပက္ခဖြစ်ပွားနေတဲ့ဖွံ့ဖြိုးဆဲတိုင်းပြည်ငယ်တွေကထွက်ပြေးလာတဲ့ဒုက္ခတွေဟာအမေရိကန်နဲ့မက္ကဆီကိုနယ်စပ်ကနေဥရောပတမကနယ်စပ်တွေအထိနိုင်ငံရေးခိုလုံခွင့်ရရှိကြဖို့အတွက်စောင့်ဆိုင်းနေကြပါတယ်။တချို့နိုင်ငံတွေကဒီဒုက္ခတွေကိုလက်မခံကြဘဲညှင်းဆိုကြပါတယ်။ဒါဟာတရားဥပဒေနဲ့ညီညွတ်ရဲ့လား၊ဒီမိုကရေစီနဲ့လူအခွင့်အရေးစံနှုန်းတွေနဲ့ကိုက်ညီပါရဲ့လား၊မြန်မာနိုင်ငံနဲ့ဆက်နွယ်လာတဲ့ရိုဟင်ဂျာပြည်ထနာကရောဒုက္ခသည်ဆိုင်ရာပြည်ထနာလားနိုင်ငံသားဆိုင်ရာပြည်ထနာလားဒီတစ်ပတ်ဒီမိုကရေစီလူအခွင့်အရေးနဲ့ခစ်ပြိုင်ကပအစည်းအဝေးမှာတရားလွတ်တော်ရှင်တွေဦးသိန်းတောင်းနဲ့ဦးတင်မောင်တန်းတို့ကဆွေးနွေးထားပါတယ်ရှင်
ဖြစ်တဲ့ကဘာမှာကြုံတွေ့နေရတဲ့စိန်ခေါ်ချက်တစ်ချက်ကတော့ဖွံ့ဖြိုးဆဲတိုက်ပွဲတချို့မှာဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့မတရားမှုတွေကိုနိုင်ငံတကာကကင်တွေရမှာအလွန်ကိုအားနည်းနေတာပါပဲ။အဲဒီအားနည်းချက်ကြောင့်အခြေခံလူအခွင့်အရေးတွေတိတ်ပင်ခံနေရရာကပြည်တွင်းစစ်ပွဲတွေဖြစ်ပွားခဲ့ကြပြီးရလကတော့ပြည်တွင်းမှာစစ်ဘေးပြောင်းရွှေ့နေထိုင်သူတွေများလာသလိုနိုင်ငံတကာမှာလည်းဒုက္ခသည်တွေတိုးများလာကြတာပါပဲ။ဥပမာအားဖြင့်အမေရိကန်ပြည်တော်စုရဲ့အရှေ့တောင်ပိုင်းကရီဘီယံနိုင်ငံတွေမှာပဋိပက္ခကြောင့်ရောအခြေခံလူအခွင့်အရေးတွေကင်းမဲ့တာကြောင့်ရောဖွံ့ဖြိုးတိုးတက်ရေးစီမံအုပ်ချုပ်မှုညံပြင်းတာတွေကြောင့်ပါတောင်းချီတဲ့လူအုပ်ကြီးဟာအမေရိကန်နယ်စပ်ကိုမိုင်ပေါင်းများစွာခြေလျင်လျှောက်လာခဲ့ကြပါတယ်။အလားတူပဲအာဖဂန်နစ္စတန်၊အီရတ်၊အီရန်၊ဆီးရီးယားနဲ့အာဖရိကကဒုက္ခသည်တွေဟာဥရောပကိုကုန်းတရံ၊ရေတရံ၊ခရီးရှည်နှိမ်ခဲ့ကြရပါတယ်။အီတလီနိုင်ငံရဲ့စိတ်ကမ်းတွေကိုရောက်လာကြတဲ့ဒုက္ခသည်တွေဟာဒီနှစ်အခုချိန်ထိ 9,900 ကျော်နေပါပြီ။မနစ်က 3,200 ပဲရှိကြတာပါ။အဲဒီလိုကိုယ်နိုင်ငံကိုစွန့်ခွာထွက်ပြေးကြရတဲ့အထက်မှာတနိုင်သူတွေကတော့ငွေကိုခင်းပြီးဥရောပနိုင်ငံတွေကိုရောက်အောင်သွားကြပါတယ်။အာဖဂန်နစ္စတန်ကချမ်းသာတဲ့မိသားစုတစုဟာတာလီဘန်တွေတက်လာပြီးတဲ့နောက်အီရန်နိုင်ငံကိုထွက်ပြေးပြီးအဲဒီကတစ်ဆင့်တူရကီအဲဒီကတစ်ဆင့်အီတလီကိုလူချမ်းသာတွေသုံးနဲ့ရွက်လင်ငှားပြီးရောက်ရှိလာခဲ့ကြပါတယ်။ဒီခီးတွေလူကြီးတယောက်ကိုယူရို8500အမေရိကန်ဒေါ်လာအားဖြင့် 9600 ကလေးတယောက်ကိုယူရို4000အမေရိကန်ဒေါ်လာအားဖြင့် 4500 ပေးခဲ့ကြရတယ်လို့ AP သတင်းကဆိုပါတယ်ပိုလန်ဘယ်လာရုစ်နယ်စပ်မှာလည်းဒုက္ခသည် 2000 လောက်ကစောင့်နေကြပါတယ်ဥရောပနိုင်ငံအတွေအတွင်းမှာ အဲ့ဒီလိုပြောင်းရွှေ့နေထိုင်ဖို့ကြိုးစားကြသူတွေအပေါ်စန့်ကျင်အမုန်းပွားလာကြတဲ့ပြဿနာတွေကိုကြုံတွေ့လာရသလိုနိုင်ငံရေးခုလုံးခွင့်ပေးဖို့ညှင်းဆန်နေကြတဲ့တိုင်းပြည်တွေကြောင့်ဥရောပတပ်မကအတွင်းစီးလုံးညီညွတ်ရေးကိုလည်းထိခိုက်လာခဲ့ပါတယ်ခေတ္တကမ္ဘာကရင်ဆိုင်နေကြတဲ့ဒုက္ခတွေပြောင်းဆန်ရလူခွေရေးစိတ်ခေါ်ချက်တွေအကြောင်းကိုတရားလွတ်တော်ရှင်နဲ့ဦးသိန်းသားဦးနဲ့
อีอยู่ในวินบ่จู้ซ้าหนีจ้าได้ทุกข์เตด้วยอเวมคันแม้เนี่ยอันนี้ทุฏฐะฤดูก็เลยเจิงมาเหมียวซอคันให้จ้าออกไปอุตตัยตังนี่เนี่ยบลูเมียเทมินอยู่ซะบาเลยครับเนี่ยโอเคครับครับนะกุฎะตะตะกะเยทุกข์เนี่ยสัญญาอ๋อดังนั้นก็บ่ดีเจจังปรุฑุโกก็เราเราดีดีนั้นหลุอยู่ว่ามั้ยครับเนาะบรุฑุโกก็มันน่ะตะเกเราตูได้สาชุยดีจะอยู่ว่ามั้ยเนาะโอเคครับก็ชอบแค่ก่อนอะเราดูว่านี้ด้านนี่พอป่ะได้ครับอะนี่มาป่ะไอ้นี่มา Achegan look with you on the Yahoo. I'm not sure about it. But look at the child, you know, she has a sedition of the father's part. I did it. Arima, Piara, Druya, Diga, Chigan, Queen, Yeruba, the freedom to walk. Now, Lulaswa, a little queen, now Lulaswa, she loves Civilia, the time queen, a Pinari, and Yabai Mazara. I told you that, or the general, Kura Maga, Dima, you tell it, look at it, Chimaka, don't you chip it. I look you, Magabe, and to Rudy. This is human rights. A Chigan, do when you go to Yabai machine, a right to live, like, China, Queen, Kong Yabai, so you get happy. ก็คือที่ดุขะเลยสุดะตะกายะกูเลยที่จะจะเทศน์กันมาเลยถ้าไม่เนี่ยเจตนาคนน่ะเสียด้วยแต่แกชื่อนี่แหละชื่อนี่ดีอ่ะไอ้นี่ปีนี่เนี่ยในงานงานชื่อนี้ดีกูในงานอุกฤษดีกูเจ้าของผู้ปีแล้วกูในงานตะกูเนี่ยกั่วกั่วชื่อปีแล้วอะทุกคนเดลารู้สุดชัดปีแล้วอีอีซะที่ตัวที่เหมือนโจ้ซ่าจ๋าเลยเนาะอุรบะในงานนี่อ่ะลําคัญอะถ้าถึงอุรบะมามีนี่กูได้เนี่ยกั่วกว่าทาเลยอาชีการทุกคนเยเนี่ย
ประเทศเยอรมันที่จะอ่านยืนชีดอ่านได้เลยแล้วตัวโอ้พุชแบ็กลูกคนเลยยังพูดเลยลงงานเสียงอ่ะตอนนี้อินดิเกอร์เนี่ยตัวเรียกยามุนตัวโดนเลยเลยแต่ยาวยังดูแก่ดีปูนันโดนงานมีว่าสุขสิ่งอะไรอยู่พุชแบ็กลูกแต่ยาวเนี่ยเดียวตอนนี้มาดีดีว่าโดนชีดเลยเอาไปแล้วที่ที่ดิโมแครซีเนี่ยลูกคุยสายลูกชามุมาแต่เราคิดเป็นกับว่าจงตุยเนี่ยเดียเยี่ยคินเลยปอนะ เจ้าหน้าที่มาเลยยามานั้นก็มาอาณาเต็มที่เลยค่ะมาสิ่งใดเย่พี่เนี่ยเสพพันธุ์สิมูเรจ้าทวดีลาจ้าเดลูเอโก้และข้ามไปสู่บีมัวราจินตงลาเดนั่งงานที่ชั่วเลยสิลาบาเดทิ้งแก่อาพิมพ์บอกว่าเอเมริกันงานอะไรมัวราโอจินตงเนี่ยออสเตรเลียงานมัวราโอจินตงเนี่ยแต่พี่เมื่อเช้าอุยอบานั่งงานจีเวก้าอะไรมัวราโก้จินตงโมด้วยตู้ไซน์เนี่ยจ้าดาวเลยเจ้าหน้าที่ทวีจ่ายยาบาเด
ดีรอกบ้าเยี่ยเจ้าเล่ลาเดอันนี้ท้าบ่เสียอุดมดาวุฒิบาลเล็กเนี่ยกบ้าเยี่ยเจ้าเล่ลาดาโรขมาเรปูยินดีลาเรปูดีฮาเรเบลวัชเดียวบูพีดีลาเรสุรานิโรชีดามีเน่ติดเชื่อมาโรคนาอุจจตนาเรียสุขเจตาโรกูจูซีว่าบ่เนาะนะกูจูซีว่าตัวเอ็นทรัสเอ็นทรัสประมาณเชิดการะขัดเจ้าโรมุมรีกูจูเน่ปัตเตลาโรชีโนซานิโรปิดเดจัดเดฮาเดเว สุยาตัวรงงานใหญ่เลยรู้สิจ้าบ่เนาะคนนั้นอุรบะที่มาพิเศษอุรบะตั้งแต่กาบมาพิเศษที่จะทุกคนใช้กันชิมอะไรก็ดีตบอดมีเจดีชีวิตอ่ะเอ็นดูสิบอลเลยเว้ยไอ้ที่เนี่ยมาป้านี่เลยในงานในกูนี่ก็ไอ้ที่มูรีดีกูเยอะกว่าที่จะรู้ในงานเนี่ยน่าตัวไม่รู้ยุ่งซะละซาเรชเดียวสิโดแต่พักงานเราคุณดูที่วันนี้ชินได้จ้าโอ้แต่พักงานในงานนี้อยากจะมาสุยเนาะคุณยิ่งสุดละ
เดี๋ยวผมมันจะดูแลจ้าดูคนยีตัวผมอยู่ไปยังยีเดี๋ยวเราจะมาดูจีมาโอเคเอาเสียก่อนนะก็เดี๋ยวในงานงานบ้าดีโปรโตคอลเรามาทูลาเดี๋ยวเราจะมาดูตัวอย่างเลยปอนะสรุปอะไรเด็กเบิกอาบาเลยนั่งกูเนี่ยเช่นนู้นว่าสรุปสิ่งดีในงานงานบอดูสาจูกูเรามาทูจาร์ในงานงานเสียเสียป้าวุ่นจีมาไปสิเลย
อู้ในงานมองที่อะไรเสียป้าวุ่นจีมาแล้วมาทูลาจาร์เอาตัวอย่างเลยแต่ก็ได้เบิกอาในงานนี้ก็ชิการลูกคนยี่เด็กกูปูบีโร่ลีท่าลาเดลูกพี่โร่ยามละแต่ในสัตว์ที่อาจูมาเจ้าเนี่ยลาเร่สั่งจานปูบีโร่ยินจีเร่ลูกบ้านยี่สั่งนู่นนี่เดลี่รีกูปูบีจาร์เร่ขาจาร์โร่ปูบีโร่ตัวเด่นลาเร่ข้าพนาดูแต่อันอื่นอะไรบ่เนาะเดี๋ยวจีเร่ในงานนี้ว่า ဒါဒီလိုပရိုတိုကောဝင်လက်မှတ်ထိုးတယ်ဆိုတာဒါတကယ်ကိုအောင်ရောက်ရောက်ပါမယ်။ဘာလို့သူတို့မှာသူတို့ပြဿနာတွေရှိတယ်။ဟိုအမှန်မှန်ပြီးကြည့်လို့ဝိကာလက်တနာတို့ချမ်းနဲ့အဲဒီအချိန်ကနေအငုံသိနေတယ်ပဲသူတို့တုံ့ပြန်နေတာ။တခုခုမှဝင်ရလိုက်ရင်သူတို့တန်းစီကိုထိမလားလို့။နော်။သူတို့ဘာထိလာမလားဆိုတဲ့စိတ်ဆိုင်နေသူတို့ရက်ခဲတာဖြစ်နေတော့အဲ့လိုနိုင်ငံမျိုးတော့ပါဝင်လက်မှတ်ထ
ကျွန်တော်တို့ရဲ့ညတွေ့ဒေတာတွေမှာလောကကြီးမှာရှိနေတာပဲတို့ရတယ်ခွာကြီးကပူရင်ကြီးတာလည်းပူစည်းလုံးတာလည်းပူပြီးတော့စာနာညာတာလာတယ်လို့ပြောဒုက္ခတွေဆိုတာတခြားနိုင်ငံကနေအရေးယူခံရမှာစိုးရင်လည်းအတွက်ကြောင့်ဒါနိုင်ငံကိုစွန့်ခွာပြီးတော့ထွက်ပြေးလာကြတဲ့ပုဂ္ဂိုလ်တွေပေါ့နော်နော်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာကပြောကြဆိုကြတဲ့အခါတွေမှာဆိုလို့ရှိရင် နိုင်ငံတကာရိုဟင်ဂျာလို့တောင်းလုံးနေမြန်မာပြည်ကတော့ဘင်္ဂါလီလို့တောင်းလုံးနေပေါ်ဝါစာပြီးဝိဝါဒအကွဲပြားနေကြတဲ့လူမျိုးရှိပါတယ်အဲ့ဒီလူတွေရဲ့အခြေခံအခွင့်အရေးတွေကိုပေးရမယ်လို့ကုလသမဂ္ဂကပြောဆိုတဲ့အခါတိုင်းမှာလည်းနားလည်မှုတွေလွဲနေတာတွေ့ရတယ်ဥပမာအားဖြင့်လွတ်လပ်စွာသွားလာခွင့်ပြီးရင်အခြေခံကြတဲ့ကျမ်းမာရေးပညာရေးပြီးရင်အလုပ်လုပ်ကိုင်ခွင့်အစရှိတဲ့အခွင့်အရေးတ jin paw pwe ya pyatana ni shi ya le ba chaung lo sia wu thain tan wu thin mai na phne
a lo tu a na chet le ya ti chet ka lo pamain sin ya pyatana ni bo na a la ni pam pam gan gan phi chin ya da ma shi a thau ya chet chet bo na a la ye chou se phi ma lu la a chet pyatana ni bo paw ka bo na ma lu la de pyatana ni bo paw ka de a twe phi ni chou che ni shi che kan tan mu ni paw paw da bo na paw paw da ye naw ti chet ka khuna sia thau thau ga pyo le da basic similarity bo ဟုတ်ကဲ့လူလူနည်းစုပဲဖြစ်ဖြစ်လူငါးစုပဲဖြစ်ဖြစ်အင်္ဂလိပ်အင်္ဂလိပ်ပဲဖြစ်ဖြစ်အမေရိကန်ပဲဖြစ်ဖြစ်ပပါပဲဖြစ်ဖြစ်လူသားတိုင်းရပိုင်ကိုခွင့်ရေးဖို့ကဒန်းလူညီညာကြမယ်ဆိုဒီကြေတနာတွေမရှိနိုင်ပါဘူ
းတပရာဥသိမ့်စိတ်လက်ထက်မှာလဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးမြမပြိုလာဘူးပါတယ်နိုင်ငံတကာခေါ်ကြတဲ့ရိုဟင်ဂျာအဲ့ဒီတုန်းကခေါ်တဲ့ဘင်္ဂါလီတွေကိုနိုင်ငံတကာကိုဒုက္ခတဲ့အဖြစ်နဲ့လက်ခံဖို့စကားပြောဆိုဆွေးနွေးခဲ့တယ်လို့သတင်းသက်သက်ကြားခဲ့ရဘူးတယ်ကျွန်တော် NLD ဆိုရလက်ထက်မှာရခိုင်ကမွတ်စလင်တွေလို့ခေါ်တဲ့သူတွေကဒုက္ခတဲ့ဟုတ်မဟုတ်ဆိုတဲ့ပြဿနာတစ်ခုကလည်းစဉ်းစားစရာဖြစ်လာပါတယ်ဆောက်သိန်းတန်းဦးဘယ်လိုများထင်ပါလဲ
ပြောမယ်ဆိုရင်တော့သူတို့ဒုက္ခတယ်ဗျာ refugee ဒုက္ခတယ်ဆိုတာကမိမိနိုင်ငံမှာမနေနိုင်လို့ရင်းကာမှာဖြစ်လို့ဆက်ပြေးတင်းဆောင်လာပြီးတော့ဓာတဲ့လူတွေကိုပြောအပ်တဲ့အတာအကွယ်ရမှုရှာတဲ့လူတွေကိုခြေပုံရအချင်းဒုက္ခတွေအဲ့တော့သူတို့ဒုက္ခတွေသူပြောမှာ
ဒါပေမဲ့
သူကဘယ်လိုလဲ
ဒါပေမဲ့သူတို့ကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းမဟုတ်ဘူးဗျမြန်မာနိုင်ငံသားတွေလည်းမဟုတ်ဘူးသူတို့ကဘယ်နိုင်ငံကမှလက်မခံတဲ့လူမျိုးတွေဖြစ်နေတယ
်ဟုတ်တယ်အဲ့ဒီဟာတွေပါတယ်ဗျဒုက္ခတွေအမျိုးသား၆စားတဲ့မှာ definition point တိုင်းမှာ sickest people ဆိုတာပါတယ်အဲ့ဒီဓမ္မချက်ရတဲ့ဒုက္ခတွေ category ကြီးပါတယ်လို့ကျွန်တော်ပြောမှာပ
ါဒါပေမဲ့ဒီရိုဟင်ဂျာလူမျိုးတွေကတော့သူတို့တွေကမြန်မာနိုင်ငံမှာအစဉ်ဆက်နေတိုင်ခဲ့တဲ့ကြောင့်သူတို့ကဒုက္ခတွေမဟုတ်ဘူးမြန်မာနိုင်ငံမှာနေထိုင်နေကြတဲ့လူမျိုးတစ်မျိုးဖြစ်တယ်လို့သူတို့ကဒီလိုဆိုတယ်ဒါကအငင်းပွားပွေရာဖြစ်နေသလား
အငင်းပွားပွေဖြစ်တယ်ငင်းပွားဆိုတော့သူတို့ဘက်ကလည်းအခိုင်အမာတွေ့ထတာရှိတယ်ဒီရခိုင်ပြည်နယ်တွေရှိတယ်အခုကတော့ကိုယ့်ဘက်ကကိုယ့်ထောက်ထားကိုကန်ကြောနေတာပေါ့နော်ကန်ကြောနေကြတာဖြစ်တော့အဲ့ဒီပြဿနာပေါ်ပေါက်တယ်
ဘလို့ပဲတမတ်တီဖြစ်စေသူတို့ဟာလူတွေဖြစ်တဲ့အတွက်ကြောင့်မို့လို့လူတွေရဲ့အခြေခံအခွင့်အရေးတွေတော့ရရှိသင့်ရရှိတိုက်တယ်လို့ဆရာဦးသိန်းတန်းဦးမြင်ပါတယ်။အ
တိတ်ပြီးကြတာပေါ့ရတော့သူငဏီပဲဖြစ်ဖြစ်မော်မဲအလီပဲဖြစ်ဖြစ်ချင်းကြီးခင်ပဲဖြစ်ဖြစ်သူကအခြေခံလူဖြစ်လို့ရှိရင်အဲလူရဲ့နာမည်ရမယ်ကိုအခြေခံနေတယ်မဝိဇာသိပ္ပံပညာတွေသင်ကြားကအတော်များပြုခွင့်နော်ဒါဓာရီကုန်ရမှာပေါ့ဒါကြောင့်ဘယ်သူဝါရဲ့လို့ပြောရမလို့ပါဘူးလူမျိုးသာသာမသာပဲနဲ့လူတယောက်ရဲ့ human being ဆိုတဲ့လူတယောက်ဖြစ်လို့ရှိရင်လူတယောက်မှာထိုက်တန်တဲ့အခွင့်အရေးတွေကိုဘယ်သူမှစူရလိုက်တယ်ဗျ
။နိုင်ငံတကာဒုက္ခသည်များအရေးနဲ့ပတ်သက်ပြီးအခုတင်ပြဆွေးနွေးခဲ့တာကတော့တရားလွတ်တော်ရှေ့နေဦးသိန်းတန်းဦးဖြစ်ပါတယ်။ကျွန်တော်ကတော့တမောင်သားမှာ
ဒုက္ခသည်များဆိုင်ရာလူခွင့်အကြောင်းကိုဆွေးနွေးသွားတာပါ။အခုတခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးကြပါမယ်။မြန်မာစစ်ကောင်စီကိုယ်စားလှယ်မပါဘဲအာဆီယံဆိုင်ရာထိပ်သီးဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်။ ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်နေရာအတွက်ရွေးချယ်ရေးကော်မတီကဆွေးနွေးဖို့စီစဉ်နေပါတယ်။နှွေဦးတော်လိုင်းရန်ပုံငွေပံ့ပိုးမှုအဖြစ်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အစည်းအဝေးတွေမှာမြန်မာဖက်ကကိုယ်စားလှယ်တွေမပါတာကိုတွေ့ရပါတယ်။နှစ်ရက်တာကျင်းပတဲ့အာရှဥရောပထိပ်သီးအစည်းအဝေးကိုရောတရုတ်အာဆီယံအစည်းအဝေးမှာပါမြန်မာဖက်ကကိုယ်စားလှယ်တွေမပါဘဲကျင်းပခဲ့တာပါ။လက်ရှိအာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကဦးစီးပြီးတော
ကျွန်တော်တို့ကအာဆီယံနိုင်ငံကောင်းဆောင်ပို့ချုပ်မှုချင်းမရောက်နိုင်ကိုအာဆီယံထိပ်သီးအစည်းအဝေးမှာတယောက်ခွင့်မပြုတော့ဘဲနိုင်ငံရေးပိုင်းကမဟုတ်တဲ့ကိုယ်စီလှယ်ကိုရာဒီလိုဆွေးနွေးပွဲတွေမှာလက်ခံမယ်ဆိုပြီးအာဆီယံနိုင်ငံကောင်းဆောင်တွေကြားဆုံးဖြတ်ခဲ့ကြပြီးတဲ့နောက်မြန်မာဖက်ကလည်းအဲ့ဒီလိုကိုယ်စီလှယ်တွေကိုတော့စေလုံးမှာမဟုတ်တဲ့အကြောင်းအကြောင်းပြန်ခဲ့တယ်လ ဒီကနေ့ဖက်အနှစ်30ကျပ်ထိပ်သည့်အစည်းအဝေးကိုလည်းအလားတူအခြေအနေကြောင့်ပဲမြန်မာဖက်ကမတက်ရောက်နိုင်ခဲ့သလိုပြီးခဲ့တဲ့လဘရူနိုင်းမှာကျင်းပတဲ့အာဆီယံထိပ်သည့်အစည်းအဝေးကိုလည်းမြန်မာစစ်ကောင်းဆောင်တက်ရောက်ခွင့်မရခဲ့ပါဘူး အရသာအစိုးရကိုဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့စစ်ကောင်းဆောင်ပုဂ္ဂိုလ်ငူကြီးမရောက်လိုက်ဖို့နိုင်ငံတကာဖိအားတွေပုံများလာနေတဲ့အချိန်လောလောလတ်လတ်ဒီလိုလာပိုင်းတွေအတွင်းအာဆီယံနဲ့ဆက်ဆက်တဲ့ထိပ်သည့်အစည်းအဝေးပွဲတွေကိုမြန်မာဖက်ကမတက်ရောက်တာဒါတတိယအကြိမ်မြောက်ဖြစ်ပါတယ် ကိုဗစ်တိုက်ခိုက်ရေးအပါအဝင်ကမ္ဘာတဝန်းကျုံတွေ့နေရတဲ့ပြဿနာတွေနဲ့ဥရောပနဲ့အာရှနိုင်ငံတွေကြားကုန်သွယ်ရေးစီးပွားရေးဆိုင်ရာပူးပေါင်းဆောင်မှုကိစ္စရပ်တွေအပါအဝင်အကြောင်းအရာမျိုးစုံကိုအာရှနဲ့ဥရောပနိုင်ငံစုံကနိုင်ငံကောင်းဆောင်တွေအွန်လိုင်းကနေဆွေးနွေးတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီမှုတွေကိုအကောင်အထည်မဖော်သမျှအာဆီယံနဲ့သက်ဆိုင်တဲ့အစည်းအဝေ
က်ခံရေးကော်မတီ credential committee ကမြန်မာနိုင်ငံကိုယ်စားလှယ်ရှိဒီသမားလာစမ်းပိုင်းမှာဆွေးနွေးဖို့အစီအစဉ်ထားပါတယ်။ February 1ရက်နေ့ဆက်အာနာတင်ပြီးနောက်ပိုင်းနိုင်ငံရေးအကျပ်တဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကိုယ်စားလှယ်နေရာနဲ့ဩဂုတ်လတဲ့တာလီဘန်တွေတကြောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားလှယ်နေရာတွေကိုအဖွဲ့ဝင်၉ဦးပါဝင်တဲ့ committee မှာဆွေးနွေးမှာဖြစ်တယ်လို့ကုလသမဂ္ဂထွေထွေညီလာခံသဘာဝတူက BOA ကိုအတည်ပြုခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုတော့မြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်နေ့စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ခဲ့တဲ့အတွက်သူ့ကိုစစ်ကောင်စီကနိုင်ငံတော်တစ္ဆာဖောက်အဖြစ်ဆွဆွဲပြီးယာလူကဖယ်ရှားလိုက်ကြောင်းကြေညာထားတာဖြစ်ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂရဲ့လုံထုံလုံနည်းအရ credential committee မှာဆွေးနွေးမှုတွေမလုပ်ဘဲတာမတ်ကြီးဦးကျော်မိုးထွန်းဆက်ပြီးတာဝန်ယူနိုင်မယ့်အခြေအနေဖန်တီးထားဖို့ committee ဝင်နိုင်ငံတွေလည်းဖြစ်လုံခြုံရေးကောင်စီမှာလည်း veto အာဏာပိုင်နဲ့အမေရိကန်တရုတ်ရုရှားတို့ကြားညှိနှိုင်းထားကြောင်းအစောပိုင်းမှာသတင်းတွေထွက်ပေါ်ခဲ့တာပါ။
မြန်မာနိုင်ငံရဲ့ကိစ္စရပ်တွေကိုအနေကပူပေါင်းဆောင်ရွက်သွားဖို့ဂျပန်နဲ့ဗီယက်နမ်နိုင်ငံကြားသဘောတူညီခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ဖိုမီယိုကီရှိဒါကပြောပါတယ်
။ဟီရိုရှိနာကိုင်၊မီနာမီရှိနာကိုင်ရာ၊ချီတာဂျိုဆင်၊မြန်မာကုမှု
ဒေသရင်းအကြောင်းအရာတွေဖြစ်တဲ့အရှေ့နဲ့တောင်တရုတ်ပင်လယ်အရေးကိစ္စ၊မြောက်ကိုရီးယားအရေးနဲ့မြန်မာနိုင်ငံအရေးကိစ္စတွေကိုအနေကပူပေါင်းဆောင်ရွက်သွားကြဖို့ကျွန်တော်တို့သဘောတူခဲ့ကြပါတယ်။အထူးသဖြင့်ကျွန်တော်တို့အတွက်အထူးအရေးကြီးတဲ့အကြောင်းအရာတစ်ခုဖြစ်တဲ့မြောက်ကိုရီးယားကလူတွေပြန်ပြီးဆွဲနေတဲ့ကိစ္စနဲ့ပတ်သက်လို့ဝန်ကြီးချုပ်ချင်းကကျွန်တော်တို့ကိုကူညီပံ့ပိုးပေးမယ်လို့ပြောကြားခဲ့ပါတယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကပို့ထူးနဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။ဂျပန်ဝန်ကြီးချုပ်ကီရှိဒါနဲ့ဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်ချင်းတို့နဲ့ဦးပို့ထူးနဲ့ကတိုကျိုမြို့တော်မှာတွေ့ဆုံပြီးတော့မြန်မာအရေးလုံခြုံရေးကိုဗစ် -19 အရေးကိစ္စတွေအပါအဝင်နိုင်ငံကပူးပေါင်းဆောင်ရွက်ကိစ္စရပ်တွေကိုတွေ့ဆုံဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။
မျိုးသားညီညွတ်ရေးအစိုးရ NUG ကနှွေဦးတော်လိုင်းအတွက်ရန်ပုံငွေရဖို့ရည်ရွယ်ပြီးငွေရိုက်စာချုပ်တွေကိုရောင်းချနေတာမှာ24နာရီအတွင်းရောင်းရငွေကအမေရိကန်ဒေါ်လာ6သန်းကျော်ရရှိခဲ့တယ်လို့ NUG ကထုတ်ပြန်ပါတယ်။နှွေပါ22ရက်နေ့ကစပြီးရောင်းချခဲ့တဲ့ငွေရိုက်စာချုပ်ကိုပြည်တွင်းပြည်ပကမြန်မာတွေလည်းဝယ်ယူထားတာတွေဝယ်ဖို့စိတ်ဝင်စားသူတွေရှိပါတယ်။ငွေရိုက်စာချုပ်တွေထုတ်ရောင်းပြီး2ရက်အတွင်းမှာအမေရိကန်ဒေါ်လာ6သန်းကျော်ရထားပြီးဖြစ်တယ်လို့ NUG ရဲ့ online radio ကကြေညာခဲ့တယ်လို့နိုင်ငံတကာသတင်းမီဒီယာတွေမှာလည်းဒီအကြောင်းစိတ်ဝင်စားမှုရခဲ့ပါတယ်။ဒါကြောင့်လဲပြည်တွင်းမှာဒီငွေရိုက်စာချုပ်ကိုဝယ်လို့ရမယ့်နှီးလွယ်တကူသုံးရမယ့်နှီးတွေကိုမေးမြန်းထားတာတွေရှိနေပါတယ်။အင်တာနက်အွန်လိုင်းကနေဝယ်တဲ့အခါပြည့်လေဖြစ်တာရှိတဲ့နှီးပညာခက်ခဲတွေတော့ရှိတယ်လို့ရန်ကုန်မှာနေထိုင်သူတချို့က VOA ကိုပြောပါတယ်။ပြည်ပရောက်မြန်မာတွေထဲမှာလဲ NUG ကရောင်းချတဲ့ငွေရိုက်စာချုပ်ကိုဝယ်ယူထားတာတွေရှိပါတယ်။ Atom paid a new year, we write Sajoko, the net the ten, the Matabi, Sajo de Zango, American dollar, Taya, Maya, the town, Marana, Pit, Lemu, Quetabi, Shinlin, Dragure, online Senego, don't you do a mellow, and new year, Steven Panay, Winji Tanaga, Ingane, Matarin, Topian Tavare, Soyaga, we write Sajo Rigo, Poma, Daiso, in Teladej, Shangwe, Lole, Shiraba, Fiwai, DM Nima, Sigong Siga, Anna, Tavia now, the ten, Lene, Pitare,
ဒီမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်နာပြသူတွေကိုကျန်းဖက်နေနေလာတဲ့အတွက်စစ်ကောင်စီတပ်ကိုလက်နက်ကင်စန့်ကျင်တော်လှန်မှုတွေခုလိုဖြစ်ပွားနေတာလဲဖြစ်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့ရွှေဂျာဒုက္ခတွေနောက်ထပ်380ကိုစတင်ပြောင်းရွှေ့နေပါပြီ။ယေကြီးရဲ့ရှန်နိုင်တဲ့အန်ရီသိမ်းများတဲ့ဘင်္ဂလားပင်လယ်အော်ထဲကဘာဆန်ညာကျွန်းပေါ်ကိုဒုက္ခတွေပြောင်းမဲ့အရေးနိုင်ငံတကာကစိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲရွှေဂျာဒုက္ခတွေနောက်ထပ်ရာနဲ့ချီကိုနှွေမှာ25ရင်းနဲ့ကစပြီးတော့ရွှေ့ပြောင်းလိုက်ကြပါပုံမလုံးက
ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့တပတ်အတွင်းသတင်းကြော်ရှင်းနေပြီးဖြစ်ပါတယ်။
ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့တပတ်အတွင်းသတင်းစုစည်းမှုတွေကိုနားလောင်တဲ့ကိုဝင်ခမောင်းတို့ကပြောပြပေးသွားတာပါ။အခုတော့ဥရောပတိုင်းမှာကိုဗစ်-19မှုပြန်မြင့်တက်နေတဲ့သတင်းအပါအဝင်တပတ်အတွင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုပြောပြပေးပါမယ်။ ဒက်စီနဲ့တခြားစွမ်းအင်ထုတ်ကုန်စည်းလုံးမြင့်တက်မှုဖြစ်ရှင်ဖို့အမေရိကန်နဲ့နိုင်ငံကြီးတွေတူလောင်ရေနံထုတ်သုံးမှုပြင်နေပါတယ်။ဥရောပတိုင်းမှာကိုဗစ်-19မှုပြန်မြင့်တက်နေပြီးကာကွယ်ဆေးများများထိုးပေးနိုင်ရေးအတွက်အလေးပေးလုပ်နေကြပါတယ်။ဒီလိုတပတ်အတွင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်ပြောပြပေးပါရှင်။
ဒီနေ့မှာတွင်မှာတော့ကုန်စည်နှုန်းကြီးမြင့်မှုတွေကိုဖြေရှင်းဖို့လှုပ်ဆောင်ကြရပြီးကိုဗစ်19မှုမြင့်တက်တာတွေကိုထိန်းချုပ်ဖို့လှုပ်ဆောင်ကြတဲ့သတင်းတွေကထိတ်တန့်ရောက်နေပါတယ်။တက်စီနဲ့တခြားစွမ်းအင်ထုတ်ကုန်စည်နှုန်းကြီးမြင့်လာမှုကိုပူးပေါင်းဖြေရှင်းဆောင်ရွက်ဖို့အနေနဲ့အမေရိကန်ပြည်အောင်စုနဲ့နိုင်ငံကြီး၅နိုင်ငံကမဟာဗျူဟာမြောက်တိုးလောင်ထားတဲ့အရင်ရင်းနှီးမျို ဲ့ဧပြီလထိရေးတဲ့ချက်သူတွေကိုရောင်းချမယ်အကြောင်းအမေရိကန်သမ္မတအင်ဒီဂျိုကပြောပါတယ်ဆက်သုံးစီစီကြည့်မှုကအမေရိကန်ပြည်အစုမာတွေမကတကွာလုံးအတွက်ခက်ခဲဖြစ်နေရလို့သမ္မတဂျိုဘိုင်ဒန်ကပြောပါတယ်အမေရိကန်မှာလက်တလောဓာတ်ဆီတကွာလန်ကိုပြန်များ$3.40ဈေးရှိနေပြီးတော့ဒါဟာ2014နောက်ပိုင်းအမြင့်ဆုံးတက်တာလည်းဖြစ်ပါတယ်ဥရောပနဲ့အာရှနိုင်ငံတွေမှာလည်းဓာတ်ဆီဈေးတွေစံချိန်တွေတက်နေပါတယ်ပြီးခဲ့တဲ့လကုန်ကပြင်သစ်မှာဓာတ်ဆီတကွာလန်ကို $9လောက်ဖြစ်ခဲ့ပြီးတော့ဂျပန်မှာကတကွာလန်ကို $5ကျွဲရှိသွားပါတယ်ဒါဟာဒီနှစ်ပိုင်းတွေအတွင်းအမြင့်ဆုံးဈေးနှုန်းဖြစ်တဲ့ဆိုပြီးတော့လည်းသမ္မတဘိုင်ဒန်ကပြောတာပါအခုအမေရိကန်ရဲ့အရန်ရင်းနှံကိုလာမဲ့လာပိုင်းတွေအတွင်းမှာဖြန့်ဝေမှုကလည်းအခုပေးနေရတဲ့ဈေးနဲ့အများကြီးညော့သွားနိုင်မှာတော့မဟုတ်ပါဘူးအရန်တို့လောင်ထားတဲ့ရင်းနှံတွေထုတ်ရောင်းမှုစီစဉ်နေတဲ့တခြား၅နိုင်ငံကတော့တရုတ်ဂျပန်တောင်ကိုရီးယားအိန္ဒိယနဲ့ပြည်တွင်းနိုင်ငံတွေဖြစ်ပါတယ်ဒီနိုင်ငံတွေအနေနဲ့အရန်ရင်းနှံတွေကဘလောက်ဖြန့်ဝေမယ်ဆိုတာကိုမသိရသေးတာကြောင့်ဆက်သုံးစီဈေးနှုန်းဘလောက်ညော့ကျသွားမလဲဆိုတာချက်ချင်းတွက်ချက်လို့မရနိုင်သေးပါဘူးဤဝန်ထမ်းနိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကြားမှာနိုဝင်ဘာလ23ရက်နေ့တုန်းကဆွေးနွေးခဲ့တဲ့ရရတွေအရနျူကလ িয়ার သဘောတူချက်အတရားနိုင်တော့မယ်ဆိုပြီးတော့ဤဝန်နိုင်ငံဆိုင်ဝန်ကြီးဟိုဆိုင်အမ်နာအဗ်ဒူလာဟင်းကနိုဝင်ဘာလ24ရက်နေ့မှာသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ပွင့်လင်းနေတာပြီးတော့အကျိုးရှိရဲ့ဆွေးနွေးမှုတွေကနေပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးတော့လှုပ်ဆောင်သွားကြဖို့သဘောတူညီမှုရရှိခဲ့တာပါ။သဘောတူညီမှုရနိုင်ဖို့အတွက်တော့အထက်မှာပါဝင်တဲ့စကလုံး၃လုံးတွေကိုရွေးချယ်ကြပါအောင်မယ်။သဘောတူညီချက်ကတော့ဖြစ်နိုင်ရင်ရှိပါတယ်။ဤပညာပိုင်းဆိုင်ရာကိစ္စရပ်တွေကိုနိုင်ငံရေးအသွင်ဆောင်ပြီးတော့လှုပ်ဆောင်နေရတွေကအကျိုးမရှိပါဘူး။အပိသက်သဘောတူညီချက်ရဖို့အတွက်မကြခင်မှာဆွေးနွေးပွဲတွေလှုပ်သွားမှာပါ။ဆိုပြီးတော့ဝင်ကြီးအဗ်ဒူလာဟန်ကသူ့ရဲ့ Twitter မှာရေးသားခဲ့ပါလေ။နိုဝင်ဘာ22ရက်နေ့တုန်းက IAEA ရဲ့ညွှန်ကြားရေးမှူးချုပ် Rafael Mariano Grossi Iran ကိုရောက်သွားခဲ့ပါတယ်။နိုင်ငံတိုင်းဝန်ကြီး MR Abdullah Hain နဲ့ Iran ရဲ့နျူကလ িয়ার ဌာနအကြီးအကဲ Mohammad Aslami တို့ Mr. Grossi နဲ့အင်္ဂါနေ့တုန်းကတရားစီတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအပြီးပြုလုပ်ခဲ့တဲ့ပူးတွဲသွင်းစာရှင်းလင်းပွဲမှာသဘောတူညီချက်ရခဲ့တဲ့အကြောင်းနှစ်ဖက်ကမကြေညာခဲ့ပေမဲ့ပူးပေါင်းဆောင်ရွက်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်သွားမယ်လို့ပြောဆိုသွားခဲ့ပါတယ်။Pfizer BioNTech ကိုဗစ်ကာကွယ်ဆေးတွေကိုအသက်5နှစ်ကနေ17နှစ်ကြားခလင်းငယ်တွေကိုထိုးပေးဖို့ဥရောပသမဂ္ဂ EU ဆေးဝါးစီစဉ်ကုကဲဌာန EMA ကခွင့်ပြုလိုက်ပါတယ်။အသက်17နှစ်ကနေ19နှစ်ကြားခလေးတွေကိုကာကွယ်ဆေးထိုးပေးဖို့ EU ကခွင့်ပြုထားပြီးဖြစ်ပါတယ်။လူကြီးတွေကိုထိုးပေးတဲ့ကာကွယ်ဆေးပမာဏက30မိုက်ခရိုဂရမ်ဖြစ်ပြီးတော့ဓာတ်ရဲ့3ပုံတစ်ပုံ10မိုက်ခရိုဂရမ်နှစ်ကြိမ်ခလေးတွေကိုလက်မောင်းမှာထိုးပေးဖို့ EMA ကအကြံပြုထားတာပါ။အမေရိကန်၊ကနေဒါ၊အစ္စရေးတရုတ်၊ဆော်ဒီအာရေဗျနိုင်ငံတွေအပါအဝင်တခြားနိုင်ငံတွေမှာအသက်5နှစ်ကနေ17နှစ်ခလေးအုပ်စုနဲ့ဒီထက်ငယ်တဲ့ခလေးတွေကိုပါကိုဗစ်ကာကွယ်ဆေးထိုးပေးခွင့်ပြုထားပေးပြီဖြစ်ပါတယ်။ဒီလိုခလေးတွေကိုကိုဗစ်ကာကွယ်ဆေးထိုးခွင့်ပေးလိုက်ခြင်းအပြင်ဥရောပတစ်လွှားမှာတိုးလာတဲ့ကိုဗစ်ကူးစက်မှုတွေကိုလျှော့ချရမှာအထောက်အကူဖြစ်ဖို့ညွှန်လင်းနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီနေ့ပတ်ထဲမှာဒီပါလုံးကိုဗစ်ကူးစက်သူ60ရာခိုင်နှုန်းကဥရောပကဖြစ်တယ်ဆိုပြီးတော့ဂျနီဗာမြို့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားရေးမှူးထက်ဒရော့စ်ကလူမာ24ရက်နေ့မှာပြောဆိုသွားခဲ့ပါတယ်။နိုင်ငံတွေအနေနဲ့ကိုဗစ်ကာကွယ်ရေးမှန်ကန်တိကျတဲ့စည်းကမ်းတွေကိုပို့ပြီးတော့အားကောင်းအောင်လုပ်ထားကြဖို့နဲ့ကာကွယ်ဆေးထိုးထားပြီဆိုတာနဲ့ယောဂါကာကွယ်စည်းမျဉ်းတွေကိုလိုင်းနာဖို့မလိုတော့ဘူးလို့ထီအောင်ထင်မှာအမှတ်မမှားကြဖို့သူကသတိပေးထားပါတယ်။ဂျာမနီနိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူဥယျာဉ်ကစုစုပေါင်းအယောက်3000ကျော်သွားပါတယ်။ဥရောပယောဂါထိန်းချုပ်ဟန်တာရေးနဲ့ကာကွယ်ရေးဌာန CDC ရဲ့ပြီးခဲ့တဲ့သတင်းပတ်လည်ထုတ်ပြန်ချက်အရဥရောပတလွာအရွယ်ရောက်ပြီးသူတိုင်းကအထူးသဖြင့်အသက်40ကျော်တွေကိုဗစ်ကာကွယ်ဆေးပထမတစ်လုံးထိုးပြီးတဲ့6လအကြာမှာအားဖြည့်ကာကွယ်ဆေးတရတစ်လုံးထပ်ထိုးဖို့တိုက်တွန်းထားပါတယ်။ပြည်သူနိုင်ငံမှာလည်းကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးပြီးသူအသက်18နှစ်ကျော်သူတိုင်းကိုဗစ်အားဖြည့်ကာကွယ်ဆေးထပ်ပြီးတော့ထိုးခွင့်ပြုထားပါတယ်။ယောဂါထိန်းချုပ်ရေးစည်းကမ်းတွေစနစ်တကျမလုပ်လို့ရှိရင်ဥရောပမှာလာမယ့်နှစ်လအတွင်းကိုဗစ်ကူးစက်မှုတွေပိုဆိုးရွားလာမယ်ဆိုပြီးတော့ဥရောပ CDC ကသတိပေးထားပါတယ်။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်စုတေသနစင်တာရဲ့စာရင်းတွေအရအခုချိန်ထိတကမ္ဘာလုံးမှာကိုဗစ်ကူးစက်သူက259တန်းကျော်နဲ့သေဆုံးသူက 1.5 တန်းကျော်ရှိသွားပြီဖြစ်ပါတယ်။က Kabane Wendamie, being near Pisin, I loved it, Ogage, Tavamho, two things, two more ago, Taicha Chessinabo, Santa de Akata Yen the Singo, Dizimba, so by Mapillo Kevale, Time Office, Kuname Pitare, Ogage, Sigo Yapo, Akata Yinga, Sela Jaki, Niama Chipari, DRT Dark Luname Pitare, Santa Mudrama, Akata Yinga, Tanayigo Man, the Tanga, no net, Tama Chipari, Akutaya Santa Chessime, Time Office, Ka, Kawaji would again win Dine. ဩဂါပြေနာမဟုတ်ပါဘူးကျိုးတွေရဲ့ရွေးချယ်မှုနှုန်းနဲ့ကျိုးတင်သိရှိပြီးတော့ကာကွယ်နိုင်မှုတွေကိုစမ်းသပ်ဖို့အတွက်ဒီဩဂါကဲကိုရွေးချယ်စမ်းသပ်တာဖြစ်ပါတယ်ဒါအာကာတာယင်ဟာမော်တော်ကအသေးစားတစ်စီးအရွယ်လောက်ပဲရှိပြီးတော့ဒီအာကာတာယင်ကကျိုးကဲနဲ့ဝင်ရောက်မတိုင်မီခင်တရားမှုတွေကိုဗီဒီယိုမှတ်တမ်းတင်ဖို့လက်ဆွဲအရွယ်လောက်သာရှိတဲ့နောက်ထပ်အာကာတာယင်ငယ်လေးကိုလွှင့်
Thanksgiving Day, Jesuroni Alaya Guti, Zemajadavini, Luimalan Sangani Donga Jimpa Kivari, Kuminendi Kayoga Kusamurizan, Bigger Nidonga, Jesuroni Alaya Go Kidwa Yadima, Luri Epimetra Kayabimele, Tinimaro, Asela Tai Kari Lin Rine, Mita Suri, Mesuri Sigo Luri, Miapia Kiri, Dwani Zawari, Tessi Ziri, Jizia Deni Bimele, Inikata Sai, Kidwa Duga, Veda Lapumia Niaba, Niom Yamale Jesuroni. ဒီကနေ့တုန်းကတော့ကယောဂါကြောင့်ပြိတ္တတွေရုတ်တံကနေတဆင့်ပဲကြီးခဲ့ရပြီမယ်လေဒီနေ့မှာကျန်းမာရေးဆိုင်ရာစီကံချက်တွေချမှတ်ပြီးတော့လုံခြုံရေးအတွက်လည်းအထူးကြံမှတ်ပြီးတော့ပြင်ဆင်ထားရဲ့အကြောင်းမျိုးတော်ဝန်ဘယ်လ်ဒီဘလတ်စ်ယောဂါပြောပါတယ်မဲခင်ပြည်သူတန်းနေရာလောက်ကိုဗစ် ကာကွယ်ဆေးထိုးမထားတဲ့သူတွေခီးမသွားသင့်ဘူးလို့ယောဂထိန်းချုပ်ကာကွယ်ရေးဌာနစီဒီစီကပြောထားပေမဲ့လေဘယ်လောက်ထိထိရောက်မှုရှိရဲဆိုတာကိုတော့မသိရသေးပါဘူးရှင်။
ဒီဘက်တွင်ထိတ်တန့်ရနိုင်ငံတကာသတင်းတွေကိုမဲအီတန်စင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။ဗီအိုအမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့စနေနေ့ရနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကဆက်ပြီးပြောပြပေးပါအောင်ရှင်။
COVID-19 visa မျိုးကွဲတဲ့တွေကိုစောစောစီးစီးသိအောင်စစ်ဆေးနိုင်တဲ့အဆင့်မြင့်စွမ်းရည်ရှိထားတာကြောင့်ဒဏ်ခတ်ခံနေရတယ်လို့တောင်အာဖရိကနိုင်ငံကဒီကနေ့ပြောပါတယ်။အော်မီကရွန်ကိုဗစ်မျိုးကွဲတဲ့တောင်အာဖရိကမှာတွေ့ထားကြောင်းဒီဘိုးဟာကူးစက်မြန်ပြီးအန်ဒရယ်ရှိနိုင်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ချာနေကပြောပြီးတဲ့နောက်တောင်အာဖရိကအပါဝင်အာဖရိကနိုင်ငံ၈နိုင်ငံထက်မနည်းကခီးသ
Brinkie, Shidon Sadin and Kizin Dwin, the Maringama Jamalu Yadu Yabu, Dudasana Muakuni, Akanda Machi, Bilwin Bibune, the Mari Mugusi Lanyon, Pianle Disopu, the Masiswabu PRP in the Landrugu, Sunibule, Pau Nelu, American and Yaitanaye, Pau Jani, Tubin and Kuma, Pobia Tavare. The Dow New Credit Brinka, Indonesia, Malaysia, Singapore, Tining and Rugu, No Malana Sakonia, Dinigani, Dizembala, Lieniti, Tawan Pipare. The Maringan, a temple Murugu, Chachinja Dambu, Asana Urubaning and Hazi Joga Kongsami, Tarunton Sujavare. The Maringa Iman Bowen Batani, a super alone in a temple Muri, Yajabu. Secondly, Kongsong, Takumiare, Asam Tabi, CUB, Jinja Jatema, Akulu Donsu Tara Pipare. Siana Dingere, Pipolaria Nigani, Digani, No Malana.
ဒီကနေ့ညတွက်အစီအစဉ်ထုတ်လွှင့်မှုကကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဘီယိုအန်ဒရီနဲ့ဂျွန်ဝေါ်ကာတို့ဖြစ်ပါတယ်ကျွန်တော်ကတော့အလိမ်ပါပါဒီညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပေးကြတာဖြစ်ပါတယ်ဗီယိုအမေရိကန်အသံရဲ့စနေနေ့ညမြန်မာဘာသာအစီအစဉ်တွေကိုညကိုနိုင်ကနေစနေနေ့ထိလိုက်တို့မီတာ19နှစ်ဆက်က30မိနစ်နဲ့လိုင်းလမီတာ190ကနေအသံလွှင့ This program has come to you from the Voice of America, Washington.